Of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်မေလ17ရက်တောက်ကြနေ့ညဘက်စီစဉ်နေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 အထိလိုင်းလိုမီတာ1925 32နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကလည်းဓာတ်ရိုက်တင်ဆက်နေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နဲ့မြောက်ကိုရီးယားကောင်းဆောင်တို့ဦးတွေ့ဖို့ပြင်ဆင်နေမှုတွေတိုးတက်လာတဲ့အပေါ်တရုတ်နဲ့ဂျပန်တို့ကကြိုဆိုပါတယ်အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကာကွယ်ရေးဦးစီးချုပ်တို့နဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်ဖန်ဆီးခံထားရတဲ့မလေးရှားအတိုက်ခံကောင်းဆောင်အန်ဝါအီဗရာဟင်လွတ်မြောက်ရေးအတွက်အစွမ်းကုန်ကြိုးစားသွားမယ်လို့ဝန်ကြီးချုပ်တစ်မဟာဒီယာကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုနားလောင်နေအတူတင်ပြပေးတော့မှာခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာမလေးရှားနိုင်ငံမှာတစ်ချိန်လုံးကဝန်ကြီးချုပ်ဟောင်ဖြစ်ခဲ့တဲ့မဟာဒီယာမိုဟာမက်ပြီးခဲ့တဲ့ရက်ပိုင်းမှာအနိုင်ရသွားတဲ့မလေးရှားရွေးကောက်ပွဲပေါ်မြန်မာနိုင်ငံအနေနဲ့ဘယ်လိုသင်ခန်းစာယူနိုင်တယ်လဲဆိုတဲ့သုံးသပ်ချက်မှာတော့
ဒီလက်ရှိဆိုအောင်ဖြုတ်ချဖို့ပါဗျာဒီအတိုက်ခံပါတီအနေနဲ့သူတို့ဘီဝါဆွဲနိုင်တယ်စီးယုံနိုင်တယ်ပေါ့နော်ဆိုတော့ဒါတွေကတော့ကျွန်တော်ထင်တယ်ကျွန်တော်သင်ခန်းစာယူနေတဲ့ကိစ္စလေ
းမြန်မာနိုင်ငံရေးလိလသုံးသပ်သူဦးအောင်သူညင်းရဲ့အမြင်တွေပဲဖြစ်ပါတယ်သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်တခါမြန်မာနိုင်ငံမှာဒီမြောက်ပိုင်းမှာရှိတဲ့ဒီတပ်မတော်နဲ့ SSPB ရှမ်းမြောက်ပိုင်းတို့ရဲ့တပ်ပွဲထပ်မံဖြစ်ပွားတဲ့သတင်းနဲ့အတူကရင်ပြည်နယ်ကတိုက်ပွဲတွေရပ်တန့်သွားအောင်ဘယ်လိုညှိနှိုင်းဆောင်ရွက်သွားမလဲဆိုတဲ့အခြေအနေတွေကိုလည်းတင်ပြပေးဖို့ရှိတယ်ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးရေးရာသိပ္ပံနဲ့ဤပညာနဲ့တုဒ္ဒဆုံနဲ့အမေရိကန်တကွင်စာရတွေကိုလည်းတင်ဆက်အောင်ပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့တွေ့ဆုံဖို့ပြင်ဆင်နေမှုတွေတိုးတက်လာနေတဲ့အပေါ်တရုတ်နိုင်ငံကဝမ်တာကြိုဆိုကြောင်းပြောကြားလိုက်ပြီးဒီတွေ့ဆုံမှုကနေရလာကောင်းတွေထွက်ပေါ်လာဖို့မျှော်လင့်နေအကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကဒီကနေ့ပဲပြောပါရယ်စင်ကာပူနိုင်ငံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ဇွန်လ12ရက်နေ့မှာတွေ့ဆုံကြမယ်အကြောင်းသမ္မတထရန့်ကကြေညာခဲ့ပြီးတဲ့နောက်မှာပဲတမိုင်းဝင်တွေ့ဆုံမှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကောင်ဆောင်ကဒီကနေ့ပြုတ်လုတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအဲ့ဒီလိုပြောကြားသွားခဲ့တာပါတချိန်တည်းမှာပဲဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကလည်းအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့လာမယ့်ထိပ်သီးဆွေးနွေးပွဲအပေါ်သူ့အနေနဲ့မျှော်လင့်ချက်အခိုင်အမာရှိနေတဲ့အကြောင်းပြောပါတယ်မြောက်ကိုရီးယားနျူကလ িয়ার အရေးဒုံးကျည်စမ်းသပ်ပြစ်လွတ်မှုတွေအပြင်အထူးသဖြင့်ဂျပန်နိုင်ငံသားတွေမြောက်ကိုရီးယားနိုင်ငံတဲ့အာရမဖန်ဆီးခေါ်ဆောင်ခံရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့ဒီထိပ်သီးဆွေးနွေးပွဲကနေအလားအလာကောင်းတွေထွက်ပေါ်လာဖို့သူ့အနေနဲ့မျှော်လင့်တဲ့အကြောင်းဂျပန်နိုင်ငံဟိုကိုဒိုကျွန်းဆပ်ပိုရိုမြို့မှာဒီကနေ့သတင်းတောက်တွေနဲ့တွေ့ဆုံစဉ်ဝန်ကြီးချုပ်အာဘေကပြောဆိုခဲ့တာဖြစ်ပါတယ်။သတင်းပတ်အတော်ကြားထင်ကြီးပေးပြောဆိုမှုတွေထွက်ပေါ်ခဲ့ပြီးတဲ့နောက်သူ့အနေနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အူးတို့စင်ကာပူမှာဇွန်လ12ရက်နေ့တွေ့ဆုံမဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကမနေ့ကြာသပတေးနေ့ကပဲပြောကြားလိုက်တာဖြစ်ပါတယ်။
ပါကစ္စတန်တပ်အမှုရမ်းတွေအပေါ်အမေရိကန်ပြည်ထောင်စုကခီးသွွားကနတ်မှုတွေတောက်ကြနေမှာစတင်လှုပ်ဆောင်ခဲ့တယ်လို့ပါကစ္စတန်တပ်အမတ်ကြီးအာဇစ်ချောင်ဒရီက VOA ကိုပြောပါရယ်။ဒါအပြင်အခုလိုလှုပ်ဆောင်မှုဟာမှန်ကန်တဲ့လို့ရမဟုတ်ကြောင်းနဲ့နိုင်ငံငါဆက်ဆံရေးပုံမှန်ရင်းနှီးလာချိန်မှာခုလိုမလုပ်တင်ကြောင်းလည်းပြောပါရယ်။အမေရိကန်နိုင်ငံခြားရေးဌာနကတော့ဒီကိစ္စနဲ့ပတ်သက်ပြီးခုချိန်မှာဘာမှပြောကြားဖို့မရှိဘူးလို့ပြောပါရယ်။ဒါပေမဲ့လည်းနိုင်ငံခြားအသင်းအဖွဲ့များဆိုင်ရာ1980အဲ့ဥပဒေအရအခုလိုလှုပ်ကိုင်းနေတယ်လို့အရင်တုန်းကပြောကြားခဲ့ပူပါရယ်။ပါကစ္စတန်တပ်အမှုရမ်းတွေဟာခွင့်ပြုချက်မရပဲသူတို့ရဲ့ Washington DC တာယုံတမမုတ်တခြားမြို့တွေမှာဖွင့်ထားတဲ့ကောင်စီဝန်ယုံတွေကနေကီလိုမီတာ40တက်ကျော်ပြီးတော့တွာလာခွင့်မရှိကြောင်းပြီးခဲ့တဲ့လတုန်းကပါကစ္စတန်သတင်းမီဒီယာမှာဖော်ပြပါရယ်။အရင်တုန်းကပါကစ္စတန်တပ်အမှုရမ်းတွေဟာအမေရိကန်ပြည်ထောင်စုအတွင်းဘယ်နေရာကိုမှမဆိုတွာလာခွင့်ရှိခဲ့တာပါ။ပါကစ္စတန်မှာလုံခြုံရေးအတွက်စိုးရင်ရတာမို့အမေရိကန်တွေအပါအဝင်နိုင်ငံရခြားကတာယုံအမှုရမ်းအများစုအတွက်ခီးသွွားကန့်သတ်မှုတွေရှိနေပြီးအခုအမေရိကန်ရဲ့လှုပ်ဆောင်မှုဟာအလားတူအပြန်အလှန်ကန့်သတ်မှုမျိုးလို့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါရယ်။ဒါပေမဲ့အခုလိုအမေရိကန်ဘက်ကကန့်သတ်မှုတွေအတွက်တော့နောက်ကွယ်မှာတခြားပြဿနာတွေရှိနေနိုင်တယ်လို့တန်အမကြီးချောင်းဒရီကပြောပါရယ်။ပါကစ္စတန်အတွက်အမေရိကန်ကလုံခြုံရေးဆိုင်ရာအကူအငွေဒေါ်လာတန်တထောင်ကျော်ပေးအရေးကိစ္စဆိုင်းငံ့ထားခဲ့တဲ့အချိန်ကစပြီးနိုင်ငံခြားဆက်ဆံရေးတွေအစ်စစ်ဆက်ဖြစ်လာခဲ့တာပါ
။ CIA ဗဟိုထောက်လိုင်းအေဂျင်စီအကြီးအကဲဖြစ်သမ္မတဒေါ်နယ်ထရမ့်ကခန့်အပ်ဖို့အမည်စင်းတင်သွင်းထားသူကိုအထက်လွှတ်တော်အမဂျွန်မက်ကင်းကမထောက်ခံတဲ့အပေါ်အိမ်ပြီးတော့အရာရှိကပယ်ချလိုက်ပြီးသူဟာတည်တော့မဲ့လူဖြစ်တာကြောင့်အရေးမကြီးပါဘူးလို့ပြောကြလိုက်ပါတယ်။အသက်82နှစ်အရွယ်ရှိဖြစ်တဲ့အာရီဇိုနာပြည်နယ်ကရီပပ်ဘလစ်ကန်အထက်လွှတ်တော်အမမက်ကင်းဟာအုံနောက်ကင်ဆာရောဂါကိုခံစားနေရတာပါ။ဂျာတာပရီနေကပြုလုပ်တဲ့အိမ်ပြီးတော့ပြန်ကြားရေးဝန်ထမ်းတွေရဲ့ဆွေးပွဲအတွင်းအိမ်ပြီးတော့ပြန်ကြားရေးဌာနအထူးအကြံပေးကယ်လီဆက်လာကအဲ့ဒီလိုပြောကြလိုက်ကြောင်းသတင်းတွေပေါ်ထွက်လာခဲ့ပါတယ်။သူတို့အနေနဲ့အဲ့ဒီလိုပြောဆိုမှုကိုကြားလိုက်ရတဲ့အပေါ်တုံ့လောက်အားအားသိမိကြောင်း တကပိတ်ကျင်းပတဲ့အဲ့ဒီဆွေးပွဲတက်ခဲ့တဲ့အမည်မဖော်လို့သူဝန်တန်းအုပ်က AP သတင်းဌာနကိုပြောကြားခဲ့ပါတယ်။အဲ့လိုပြောဆိုခဲ့ကြောင်းတခြားသတင်းဌာနတွေကလည်းအတည်ပြုပြောဆိုကြပါတယ်။အဲ့လိုပြောတဲ့အပေါ်အင်ပီရိုကငင်းဆန်ခြင်းမရှိသေးပါဘူး။အထက်လွှတ်တော်မှမက်ကင်းတိုင်းပြည်တာဝန်ထမ်းဆောင်ခဲ့တာတွေအပေါ်သူတို့အနေနဲ့လေ့စားပါကြောင်းအခုလိုခက်ခဲတဲ့ကာလကိုဖြတ်သန်းနေကြခြင်းသူနဲ့သူ့မိသားစုဝင်တွေအတွက်သူတို့အနေနဲ့အမြဲတမ်းဆူတောင်းပေးနေပါကြောင်းတမရအင်ပီရိုကသတင်းထုတ်ပြန်ခဲ့ပါတယ်။အထက်လွှတ်တော်မှမက်ကင်းရဲ့ဇနီးစင်ဒီမက်ကင်းကလည်းသူရဲ့မရဲ့ခင်ပွန်းမှာမိသားစုရှိတယ်။သားသမီး9ယောက်နဲ့မိန်း9ယောက်လည်းရှိတယ်ဆိုတာကိုအသိပေးပြရစေလို့ကြာသပတေးနေ့ညနေပိုင်းမှာပဲ Twitter လူမှုကွန်ရက်ကတင်ထုတ်ပြန်ရေးသားခဲ့ပါတယ်။ BNN စစ်ပွဲအတွင်း73မှအဖြစ်ဖမ်းဆီးခံရပြီးညှဉ်းပန်းနှိပ်စက်ခံရတဲ့မက်ကင်းဟာ CIA အကြီးအကဲဖြစ်ခန့်အမည်စင်းတွင်တင်ခံထားရတဲ့ Gina Hasberg ကိုအထက်လွှတ်တော်အမတ်တင်နဲ့ထောက်ခံမဲမပေးကြဘူးဗုဒ္ဓနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ Glioblastoma လို့ခေါ်တဲ့ကူးစက်များအုံနောက်ကင်ဆာဖြစ်နေကြောင်းသိရှိရပြီးတဲ့နောက်အထက်လွှတ်တော်အမမက်ကင်းဟာအာရီဇိုနာပြည်နယ်ကိုပြီးခဲ့တဲ့ဒီဇင်ဘာလကပြန်သွားပြီးကုသမှုခံယူနေတာပ
ါ။ Syria Sis Khan တွေကိုအစ္စရေးဘက်ကဒုံးလက်နက်နဲ့တိုက်ခိုက်တာဟာတမင်တကာအကြောင်းရှာပြီးတော့လုပ်တဲ့လုပ်ရတာဖြစ်တယ်လို့အီရန်နိုင်ငံကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုဟာ Syria နိုင်ငံရဲ့အချုပ်အခြာအာဏာကိုကျူးကျော်ရန်စတဲ့လုပ်ရဖြစ်တယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူ Baham Ghassemi ကအီရန်နိုင်ငံပိုင်သတင်းဌာန IRNA မှာပြောဆိုပါတယ်။ Syria နိုင်ငံကလည်းကျူးကျော်ရန်စသူတွေကိုကာကွယ်ဖို့အခွင့်အရေးရှိတယ်လို့ပြောပါတယ်။ Syria အခြေစိုက် Iran Sis Khan တွေကို Israel တပ်ကပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ Video File တွေကို Israel စစ်တပ်ကတောက်ကြားနေမှာထုတ်ပြန်လိုက်ပါတယ်။ Israel ဘက်က Iran Sis Khan တွေကနေ Rocket ဒုံးကျည်20ပြစ်လို့တိုက်ခိုက်ပြီးတဲ့နောက် Israel ဘက်ကလည်း Syria အခြေစိုက် Iran Sis Khan 50ကိုတိုက်ခိုက်ခဲ့တယ်လို့ The Jerusalem Post သတင်းစာကဖော်ပြပါတယ်။အရှိအလဲပိုင်းဒေသမှာနောက်ထပ်အကြီးအကျယ်ရန်မီပွားစေမဲ့ရှံလိုတဲ့လုပ်ရက်တွေအလုံးချက်ချင်းရပ်ဆိုင်ဖို့ကုလသမဂ္ဂအတွင်းမှူးချုပ် Antonio Guterres ကတောင်းဆိုလိုက်ပါတယ်။ထောက်လန်ရေးစခန်းတွေလက်နက်တူလောင်ယုံတွေနဲ့အထောက်ကူပစ္စည်းဌာနတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ Syria လေကြောင်းကာကွယ်ရေးစနစ်အတော်များများကိုဖျက်ဆီးပစ်တယ်လို့ Israel စစ်သက်ကပြောပါရယ် Golan ကုန်းမြင့်ဒေသမှာရှိတဲ့ Israel စစ်ခန်းတွေအပေါ် Iran ကဒုံးလက်နက်နဲ့တိုက်ခိုက်တာဟာအရှိအလဲပိုင်းဒေသရဲ့ဖွံ့ဖြိုးတိုးတက်မှုအပေါ်ကြီးကြီးမားမားထိခိုက်စေတဲ့လက်ခံနိုင်စရာရှိတယ်လို့ရဆိုပြီး American သမ္မတအင်ဂျီရောကမနေ့ကြာတာပြည်နယ်မှာကြေညာချက်ထုတ်ပြီးတော့ပြစ်တင်ရှုံချပါရယ်
အတန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာရောက်နေတဲ့အိန္ဒိယနိုင်ငံသားဝန်ကြီးဆုရှမာစဝရာချာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့ဒီကနေ့မနက်ပိုင်းမှာတွေ့ဆုံပြီးနိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးနဲ့ရခိုင်ပြည်နယ်အတွင်းကနေထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပြန်လည်လက်ခံရေးဆောင်ရွက်ရမှာအိန္ဒိယနိုင်ငံအနေနဲ့ပါဝင်ကူညီဖို့ကိစ္စတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံရဲ့ဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့တွေ့ဆုံမှုအပြီးမှာကျင်းပတဲ့နှစ်နိုင်ငံနားလည်မှုစာချုပ်လာလက်မှတ်ရေးထိုးပွဲကိုလည်းဝန်ကြီးစွာရချင်းနဲ့ဒေါအောင်ဆန်းစုကြည်တို့တက်ရောက်ခဲ့ကြပါတယ်။နှစ်နိုင်ငံအကြားသတ်မှတ်ထားတဲ့တမူမိုးရီနဲ့မြန်မာဘက်ကရီကော်ဒါအိန္ဒိယဘက်ကဇိုခေါသာစတဲ့နေဇဝင်ပေါက်တွေကနေနှစ်နိုင်ငံသားတွေဖြတ်တန်းသွားလာပြီးသတ်မှတ်ဗီဇာတစ်နှစ်သက်တမ်းအထိတရားဝင်နေထိုင်ဝင်ပြုတဲ့သဘောတူစာချုပ်ကိုလက်မှတ်လေးရေးထိုးခဲ့ကြသလိုဗကန်ဒေသမှာငရင်တန်းကြောင့်ပြိုကျပျက်စီးခဲ့တဲ့စီဒီပထိုးတွေထိမ့်သိမ့်ကာဝယ်ဆောင်ရှောက်သွားဖို့နားလည်မှုစာကျွမ်းလာကိုလည်းနှစ်ဖက်တာဝန်ရှိသူတွေလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီကနေ့တွေ့ဆုံပွဲကိုမြန်မာဘက်ကအစိုးရဝန်ကြီးအဖွဲ့တွေအပြင်မြန်မာနိုင်ငံဆိုင်ရာအိန္ဒိယသားမကြီးရှရီဗစ်ကရမ်မစ္စရီနဲ့အိန္ဒိယကိုယ်စားလှယ်အဖွဲ့ဝင်တွေလည်းတက်ရောက်ခဲ့ကြပါတယ်။ဝန်ကြီးစွာရာချာတက်မတော်ကာဝယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းဒီကနေ့နေ့လယ်ပိုင်းကတွေ့ဆုံခဲ့ပါတယ်။
မြန်မာနိုင်ငံလို့ရပါစိတ်ကြွဆေးပြဆယ်သန်းနဲ့တရုတ်တစိကက်လက်ဖက်6ထုပ်တွေထဲမှာဖွဲ့ပြီးတော့ထည့်လာတဲ့ Christmas စိတ်ကြွဆေးတန်တဝက်နီးပါးကိုဖန်ကောက်မြို့ကကားရန်တစ်ခုထဲမှာဖန်စီမိလိုက်တယ်လို့ထိုင်းရဲတို့ကဒီကနေ့ပြောပါတယ်။ဒေါ်လာ45တန်နီးပါးတန်ဖိုးရှိတဲ့မွေးရည်ဆေးတွေကိုထိုင်းနိုင်ငံရဲ့မွေးရည်ဆေးဝါးလမ်းကြောင်းဖြစ်တဲ့နိုင်ငံအလဲပိုင်းအယူတရကိုဖြတ်ပြီးဖန်ကောက်မြို့ကနေတစင်မလေးရှားနိုင်ငံတောင်ပိုင်းကိုတင်ပို့ချိန်မှာဖန်မိလိုက်တာပါ။မြန်မာနိုင်ငံကချက်ပြီးတော့တင်ပို့လာတဲ့မွေးရည်ဆေးဝါးတွေတိုးလောင်းထားရနေရဖြစ်တဲ့အယူတရမြို့ကနေထွက်လာတဲ့ကားလေးစီကိုရဲတို့ကခြေရခံလိုက်ခဲ့တာဖြစ်ပါတယ်။ဘန်ကောက်မြို့လေကိုကားရန်တွေရောက်ရှိသွားတဲ့အချိန်မှာရဲတို့ကဝင်ရောက်ဖမ်းဆီးခဲ့တာဖြစ်တယ်လို့ထိုင်းရဲတို့ကပြောပါတယ်။အခကျင်းငွေယူပြီးတော့မွေးဆေးဝါးတဲပေးသူတွေအဖြစ်တန်တရာအရှိခံထားရတဲ့ထိုင်းလူမျိုး6ဦးကိုဖမ်းဆီးထားတယ်လို့ထိုင်းရဲချုပ်ကပြောပါတယ်။ဖမ်းမိတဲ့မွေးဆေးဝါးတချို့ကပြည်ပနိုင်ငံတွေစီတင်ပို့ဖို့ဖြစ်တယ်လို့ထိုင်းရဲချုပ်ချာတစ်ချာဂျင်ဒါကသတင်းထောက်တွေကိုပြောပါတယ်။ အဲ့ဒီမူရစီရီဟာရှမ်းပြည်အခြေဆိုင်ဝါလက်နက်ကိုင်တပ်ဖွဲ့ရဲ့စီရီဖြစ်တယ်လို့လည်းရဲချုပ်ကပြောပါရယ်ရှမ်းပြည်နယ်ကိုကမ္ဘာဒုတိယအကြီးဆုံးမူရစီဝါထွက်ရှိရသေးတာအဖြစ်လဲသတ်မှတ်ထားကြတာဖြစ်ပါတယ
်မလေးရှားဝန်ကြီးချုပ်တစ်မဟာတရားမိုဟာမက်ကရွက်ောက်ပွဲကာလတွေအတွင်းသူပေးထားခဲ့တဲ့ဂရီအတိုင်းအတိုက်ခံကောင်းဆောင်အန်နွာအီဘရာဟင်လွန်ငင်းချန်တာကွင်းရောက်အောင်ဆောင်ရွက်သွားဖို့အစဉ်သင့်ရှိကြောင်းပြောကြားလိုက်ပါတယ
် We have all agreed that as soon as possible will work on his pardon.
သူပြောတာကတော့သူ့ကိုလူငင်းချမ်းသာခွင့်ပေးရေးအတွက်အများဆုံးဆောင်ရွက်ရေးကျွန်တော်တို့အားလုံးသဘောတူထားကြပြည်သားဖြစ်ပါတယ်ဒါသူဟာမကြခင်ပြန်လဲလွတ်မြောက်လာတော့မှာပါဒါပေမဲ့ဘရင်ကသူ့ကိုအပြည့်အဝလူငင်းချမ်းသာခွင့်ပေးတာကိုကျွန်တော်တို့လိုချင်ပါတယ်အဲ့ဒီလိုမှလည်းသူ့ဆန္ဒရှိတဲ့အတိုင်းနိုင်ငံရေးကိုလွတ်လပ်စွာလုပ်နိုင်မှာဖြစ်ပါတယ်လို့ဝန်ကြီးချုပ်တဲ့မဟာတီယာကပြောကြားခဲ့တာဖြစ်ပါတယ်အတိုက်ခံကောင်းဆောင်အန်ဝါဟာအကြမ်းလိုက်စားမှုလိင်လူချင်းဆက်ဆံမှုတို့နဲ့အကျင့်ကြခံနေရတာဖြစ်ပါတယ်ဒါပေမဲ့သူ့အပေါ်တင်ထားတဲ့ဆွေချက်တွေဟာနိုင်ငံရေးရည်ရွယ်ချက်နဲ့လုံဆောင်ခြင်းဖြစ်တယ်လို့ဆိုပါတယ်အန်ဝါဟာဒုတိယဝန်ကြီးချုပ်နဲ့ဗန္ဒာယီဝန်ကြီးတို့အဖြစ်မာတီယာအစိုးရမှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီး1996ခုနှစ်မှာရာထူးကဖယ်ရှားမခံရခင်အထိမဟာတီယာရဲ့ဝန်ကြီးချုပ်ရာထူးကိုဆက်ခံမဲ့သူလို့တစ်ပေးခံထားရသူလည်းဖြစ်ပါတယ်ဒါပေမဲ့သူ့ကိုဖမ်းဆီးထောင်ချဖို့အတွက်မဟာတီယာမိုဟာမက်ကပဲအမိန့်ပေးခဲ့တာဖြစ်ပါတယ်1981ခုနှစ်ကနေ2003ခုနှစ်ထိမလေးရှားဝန်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့မဟာတီယာမိုဟာမက်ဟာသူဦးဆောင်တဲ့အတိုက်ခံပါတီရွက်ောက်ပွဲမှာအနိုင်ရလိုက်တဲ့အတွက်ဝန်ကြီးချုပ်အဖြစ်တကြောပြန်တာဝန်ထမ်းဆောင်ဖို့မနစ်မေလ10ရက်နေ့မှာကြံသက်စာချိန်ဆခဲ့ပြီးဖြစ်ပါတယ်။မလေးရှားနိုင်ငံလွတ်လပ်ရေးရပြီးကလေးကခဏချင်းအထိနှစ်ပေါင်း60ကျော်ကြာဇက်တိုက်အုပ်ချုပ်လာခဲ့တဲ့အာနာယဘာရီဆန်နေရှင်နယ်ပါတီနဲ့ညီညွတ်သောမလေးရှားအမျိုးသားအစည်းအရုံးဥမ္နိုညွတ်မောင်းအဖွဲ့ကိုအတိုက်ခံအုပ်စုတွေကပို့ထုတ်နေမှာကျင်းပတဲ့အထူးထူးရွက်ောက်ပွဲမှာထုတ်ချလိုက်နိုင်ကြတာဖြစ်ပါတယ်မဟာတရားဟာနိုင်ငံရေးကနေနှစ်ပေါင်းများစွာအနာယူထားရကပြန်ထွက်လာပြီးအနာယပါတီနဲ့ဝန်ကြီးချုပ်နာဂျီရာဇတ်တို့ကိုဖြုတ်ချနိုင်ရေးအတွက်တချင်ကသူ့ရဲ့ပြိုင်ဘက်ပါတီဖြစ်ခဲ့ပြီးအန်ဝါအီဘရာဟင်မာပါဝင်တဲ့ပါရာကန်ဟာရပန်ညွန့်မောင်းအဖွဲ့နဲ့ပူးပေါင်းပြီးတော့သူ့ရဲ့တပည့်အရင်နာဂျီရာဇတ်ကိုဆင်ခေါ်ခဲ့တာဖြစ်ပါတယ်သူ့အနေနဲ့လက်ရှိမှာဝန်ကြီးချုပ်ရာထူးကိုတာဝန်ထမ်းဆောင်မှာဖြစ်ပေမဲ့ထိမ့်သိမ့်ခံထားရတဲ့အန်ဝါအီဘရာဟင်ပြန်လည်လွတ်မြောက်ရေးအတွက်ကြိုးပမ်းပြီးသူ့ကိုတစ်ချိန်မှာအာဏာလွှဲပြောင်းပေးသွားမယ်လို့လည်းမဟာတီယာကပြောပါတယ်
။ကုန်သွယ်ရေးမှာကိုကျိုးစီပွားအခအကွက်ပေးတာပုဂ္ဂလိကနဲ့ corporation လုပ်ငန်းတွေမှာကျွေးမီတွေများလာပြီးတော့ဝင်ငွေကျဆင်းလာတဲ့အခြေအနေတွေက Pacific ဒေသစီးပွားရေးအလားအလာအတွက်စိန်ခေါ်မှုတွေဖြစ်နေတယ်လို့ကုလသမဂ္ဂအစိုးရအရာရှိတဦးကပြောပါတယ်။ကုန်သွယ်ရေးစစ်ပွဲဖြစ်လာနိုင်တဲ့ဆိုတဲ့ချိန်ချောက်မှုတွေကအာရှ Pacific ဒေသမှာစီးပွားရေးဖွံ့ဖြိုးတိုးတက်လာနိုင်တဲ့အလားအလာတွေကိုအပြော့သွားစေတယ်လို့ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကွန်ဖရင့် UNSCAP ရဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ် Shamshed Akhtar ကပြောပါတယ်။ American ပြည်ထောင်စုကတော့အထူးသဖြင့်တရုတ်နိုင်ငံကတမနေနဲ့အလူမီနီယံသွင်းကုန်တွေကိုမကြတဲ့ခင်ကပဲအခွင့်တိုးကောက်လိုက်ပြီးနိုင်ငံအတော်များများကိုဖိအားပေးနေတာပါ။ကိုကျိုးစီပွားအခအကွက်ပေးတဲ့မော်ရာတွေဟာ2008ခုနှစ်ကပါစီးပွားရေးကျဆင်းမှုဖြစ်ခဲ့တဲ့အချိန်ကစပြီးနေဆက်ဖြတ်ကျော်ကုန်သွယ်မှုတွေမှာကန့်သတ်မှုတွေရှုတ်ချပေးခဲ့တာလို့အခွင့်စည်းကျမှုတွေရှော့ပေါ်ပေးခဲ့တဲ့အခြေအနေအပေါ်မှာလည်းကြီးမားတဲ့အချိန်ကြောင့်မှုတွေဖြစ်လာတယ်လို့အခတာကပြောပါတယ
်ဒီတိုင်းရောက်နိုင်ငံတကာသတင်းတွေကိုကုဇော်ဝင်းလှိုင်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese@voanews.com မှာရော VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News ကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးနေတာမို့နားဆင်နေပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမစခင်မှာအခုရင်ဆုံးတော့သုံးသပ်ချက်တွေနဲ့သတင်းပေးပို့ချက်တွေကိုကြားရပါမယ်မလေးရှားနိုင်ငံမှာဆယ်စုနှစ်နဲ့ချီအုပ်ချုပ်လာတဲ့အာဏာရပါတီကိုဝန်ကြီးချုပ်ဟောင်းမဟာတရားမိုဟာမက်ဦးဆောင်တဲ့အတိုက်ခံညွန်ပေါင်းအင်အားစုတွေကရွေးကောက်ပွဲမှာအနိုင်ရသွားပါပြီဒေသတွင်းကထူးခြားတဲ့နိုင်ငံရေးအခြေအနေတွေကိုစိတ်ဝင်တစားစောင့်ကြည့်နေကြတဲ့မြန်မာအရေးအကဲခတ်တွေကတော့မလေးရှားနိုင်ငံရေးအပြောင်းအလဲကနေမြန်မာနိုင်ငံအနေနဲ့သင်ငန်းစာယူစရာတွေရှိနေတယ်လို့မြင်နေကြပါတယ်အပြည့်စုံကိုတော့ဆက်ပြီးတော့နားဆင်နေပါတယ်မလေးရှားနိုင်ငံကရွေးကောက်ပွဲမှာတချင်ကဝန်ကြီးချုပ်အဖြစ်ကိုစားပြုတာဝန်ယူခဲ့မှုတဲ့အာဏာရပါတီကိုစန့်ကျင်ပြီးဝန်ကြီးချုပ်ဟောင်းမဟာတရားမိုဟာမက်အနိုင်ရလိုက်တဲ့အတွက်ကြီးမားတဲ့နိုင်ငံရေးအပြောင်းအလဲတစ်ခုဖြစ်လာခဲ့ပါတယ်။မလေးရှားနိုင်ငံမှာလွတ်လပ်ရေးရခဲ့တဲ့1958ခုနှစ်ကတည်းကတိုင်းပြည်ကိုအုပ်ချုပ်လာခဲ့တဲ့အာဏာရဘာရီဆန်နေရှင်နယ်ညွန်ပေါင်းအစိုးရအဖွဲ့ကိုတော့မဟာတရားဦးဆောင်တဲ့ Alliance of Hope မျှော်လင့်ချက်ညွန်ပေါင်းအဖွဲ့လို့အမည်ပေးထားတဲ့အတိုက်ခံအင်အားစုကအနိုင်ရခဲ့တာလည်းဖြစ်ပါတယ်။ဒီလိုမလေးရှားနိုင်ငံကနိုင်ငံရေးအပြောင်းအလဲတွေကနေမြန်မာနိုင်ငံအနေနဲ့သင်ငန်းစာယူနိုင်တာတွေရှိတယ်လို့ဆိုသူကတော့မဟာဗျူဟာနဲ့မူဝါဒလိလာရေးအဖွဲ့မြန်မာနိုင်ငံကဥအောင်သူငင်းဖြစ်ပါလေ
အထူးသဖြင့်တော့ဗျာဒီမဟာတရားအဖြစ်ကြည့်မယ်ဆိုရင်တစ်ချိန်တော့ဒီလက်အာနာရှင်ပဲဗျာဆိုတော့အရင်တော့ဒီဟိုဗာလဲအန်ဝါဣဘရာဟင်ကိုသူကိုယ်တိုင်လည်းအရေးယူခဲ့တာရှိတယ်ပေါ့နော်အခုချိန်ကျတော့ပြန်လက်တွဲနိုင်တယ်နောက်တစ်ခုကကျတော့ ဒီလက်ရှိအစိုးရကိုဖြုတ်ချဖို့ပေါ့ဗျာဒီအတိုက်ခံပါတီအနေနဲ့သူတို့ပြည်ဝဆွေးနိုင်တဲ့စည်းရုံးနိုင်တယ်ပေါ့နော်ဆိုတော့ဒါတွေကတော့ကျွန်တော်ထင်တယ်ကျွန်တော်သင်ခန်းစာယူသင့်တဲ့ကိစ္စလို့ထင်ပါတယ
်ဝန်ကြီးချုပ်ဟောင်းနာဂျစ်ရွေးကောက်ပွဲမှာအရေးနှိပ်သွားရတဲ့အဓိကအကြောင်းတည်းမှာ 1MBD လို့လူသိများတဲ့နိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုဘန်နာတွေကိုအကြီးအကျယ်အလွဲသုံးစားလုပ်မှုအပြင်ကျေးလက်စင်းရဲသားတွေပို့ပြီးထိခိုက်စေမဲ့ကုံရောင်းကုံကောက်ခံတဲ့ကိစ္စတွေလည်းပါဝင်ပါတယ်တကယ်တော့နိုင်ငံရေးမှာအမြဲတမ်းမိတ်ဆွေအမြဲတမ်းရန်သူမရှိပဲနိုင်ငံနဲ့ပြည်သူလူထုအကျိုးကိုရှေ့ရှုကြမယ်ဆိုရင်ဆန့်ကျင်မဲ့အုပ်စုတွေသဘောထားကြီးစွာနဲ့နိုင်ငံရေးမှာပူးပေါင်းလှုပ်ဆောင်ဖို့လိုတယ်ဆိုတာမလေးရှားရွေးကောက်ပွဲကနေသင်ခန်းစာယူမိတယ်လို့ထောက်ပြလာသူကတော့ညီများချင်းမြန်မာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ
်ဟုတ်ကဲ့မလေးရှားမှာကျွန်တော်တို့ဒီဝန်ကြီးချုပ်ဟောင်းမဟာတီကပြန်ပြီးတော့တက်လာတယ်တက်လာပြီးတော့ရှင်တိုင်းပြည်ကောင်းကျိုးညွန်ပုံမှန်ပြီးတော့အရင်ကသူနဲ့တိတ်ပြီးတော့အဆင်မပြေတဲ့ဒီAnwar Ibrahim ကိုသူပြန်ပြီးတော့လက်တွဲလှုပ်ဆောင်မယ်ဆိုတဲ့ဟာကိုကျွန်တော်တွေ့လာတယ်အဲ့တော့ဘာကိုကြည့်တာမြင်ရလဲဆိုရင်တော့တိုင်းပြည်ရဲ့အခြေအနေကိုပကတိတိုင်းရှိနေတယ်နောက်ကတိုင်းပြည်ရဲ့ပတ်သက်ပြီးတော့အကောင်းဆုံးဘယ်လိုလုပ်နိုင်မလဲဆိုတဲ့လမ်းကြောင်းချပြီးတော့အပြည့်အစုံအတွက်အကျိုးရှိမဲ့ဟာကိုသူ့အနေနဲ့ဖော်ဆောင်သွားတယ်လို့ယူဆတယ်ဒါနိုင်ငံကြီးကအဲ့တိုင်းပါပဲဗျတစ်ခါတည်းကြလို့ရှိရင်ကျွန်တော်တို့ဒီလိုမျိုးအရင်တော့အဖြစ်ခဲ့တဲ့ဟာကြီးရှိတယ်ဒါပေမဲ့အဲ့ဖြစ်ခဲ့တဲ့ဟာဒီပေါ်မှာကျွန်တော်တို့သာဝရရန်တယ်ရှိပြီးသာဝရမိတ်ဆွေလည်းမဖြစ်နိုင်ဘူး
မြန်မာနိုင်ငံရဲ့အခြေအနေကိုကြည့်ရင်ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်ပြည်ပြင်ပြောင်းလဲမှုတွေလုပ်သွားမယ်လို့ကတိပေးခဲ့တဲ့အာဏာရ NLD ပါတီရဲ့ရွေးကောက်ပွဲအလွန်ကာလလှုပ်ဆောင်ချက်တွေအပေါ်ပြည်သူလူထုရဲ့အားမလိုအားမရအပိုင်းတွေမြင့်တက်လာနေပါတယ်။ဒါပေမဲ့လည်းဒေါ်အောင်ဆန်းစုကြည်ပေါ်ထောက်ခံမှုတွေဆက်ရှိနေသေးတာကြောင့်လာမယ့်2020ရွေးကောက်ပွဲမှာမလေးရှားရွေးကောက်ပွဲလိုတိတိတသာကြီးရှုံးနိမ့်သွားမယ့်အလားအလာမျိုးမရှိသေးဘူးလို့ဦးအောင်သူငိမ့်ကသုံးသပ်ပါတယ
်။ဟိုကျွန်တော်မြင်တာတော့ဗျာဟိုအခုအစိုးရအနေနဲ့ကျွန်မမဆူရအနေနဲ့အခုလေဆွမ်းဆောင်မှုအားနည်းတာမျိုးတွေရှိနေခုနပြောတဲ့နိုင်ငံရေးကျင်းလာကိစ္စတွေနောက်ကငင်းရရေးမအောင်မြင်တာတွေဒါတွေလည်းရှိကောင်းရှိနိုင်ပါတယ်ဆိုတော့ဒါမဲ့ကျွန်တော်မြင်တာကပြည်သူတွေမဲပေးတာကသူတို့ရဲ့ perception လို့ခေါ်တဲ့ထင်မြင်ချက်ပေါ့နော်ဆိုတော့သူတို့ဖြင့်ဒီဆူရတစ်ခုကတိတ်ပြီးတော့အကျင့်ပြတ်ချစားနေတယ်ဆိုရင်တော့ဒါဒီလူတွေကမကြိုက်ဘူးရဆိုတော့နောက်တစ်ခုကကျတော့အထူးသဖြင့်စီးပွားရေးဖွံ့ဖြိုးတိုးတက်မှုပေါ့ဆိုတော့လူတွေကစီးပွားရေးစိတ်ကြက်လာရင်တော့ဒါလမ်းပေါ်ထွက်နိုင်တဲ့အနေအထားရှိရပေါ့နော်ဆိုတော့ကျွန်တော်ထင်တယ်ခုနပြောတဲ့ပြဿနာမျိုးလောင်းနေတော့ PDP ကဒီ NLD ကိုပြစ်တယ်ပြီးတခြားပါတီရွေးဖို့ဆိုတော့လည်းလက်ခတ်သေးရကြဆိုတော့ဒီလက်ရှိအစိုးရကမှာပိတ်အကျင့်ပြတ်ချစားမယ်နောက်တစ်ခုကစီးပွားရေးကမအောင်မြင်ဘူးချက်တဲလာမယ်ဆိုလို့ရှိရင်တော့ဒါကတော့ PDP အနေနဲ့နောက်တစ်မျိုးစဉ်းစားလာဖြစ်ကောင်းဖြစ်နိုင်ပါတယ
်တကြောပြန်ဝန်ကြီးချုပ်ဖြစ်လာတဲ့မဟာတီယာဟာမလေးရှားနိုင်ငံကို1981ကနေ2003ခုနှစ်ထိအုပ်ချုပ်ခဲ့ပြီးတိုင်းပြည်စီးပွားရေးကောင်းအောင်စီမံနိုင်ခဲ့တဲ့အတွက်ချီးကျူးခံရသူဖြစ်ပေမဲ့နိုင်ငံရေးအတိုက်ခံအနေနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုမှုတွေကိုဖိနှိပ်သူအဖြစ်လဲဝေဖန်ခံရသူဖြစ်ပါတယ်ခင်ဗျာ
။ဒေါ်ရရှိပါရှင်။မော်ရီယိုမှာလွတ်တော်ကြားပြတ်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲနိုင်ငံရေးပါတီတစ်တချို့ထပ်မံပေါ်ထွက်လာနေပါတယ်။နိုင်ငံရေးအတွက်သာမကဒီမိုကရေစီနဲ့လူအတိုင်းဝိုင်းမှာနိုင်ငံရေးပါတီတွေရဲ့အခန်းကဏ္ဍကဘယ်လောက်ထိအရေးကြီးပါလဲ။ဒီမိုကရေစီအသွေးကူးပြောင်းဖို့ကြိုးပမ်းနေတဲ့မြန်မာနိုင်ငံလိုတိုင်းပြည်မျိုးမှာနိုင်ငံရေးပါတီတစ်တွေထွက်ပေါ်လာခြင်းအဖြစ်အစိုးအကောင်ဘယ်လိုအကျိုးဆက်တွေရှိလာနိုင်ပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လီလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 0932312999ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာbubbies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ viewer ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စတိတိကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မနေ့ပြန်စနေည VOA တိုက်ရိုက်လေးလိုက်စီစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့တက်မတော်နဲ့ SSPP တို့ရဲ့တိုက်ပွဲထပ်မံဖြစ်ပွားတဲ့သတင်းကိုပြောပြခြင်းပါတယ်။NCA အဖြစ်ရစာချုပ်မှာလက်မှတ်မထိုးရသေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ရဲ့ရှမ်းပြည်နယ်တောင်ပိုင်းမှာရှိတဲ့မိုင်းရှူးမြို့နယ်ကတပ်စခန်းတစ်ခုကိုတပ်မတော်ကဝင်ရောက်လာတဲ့အတွက်နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်လို့ SSPP တာဝန်ရှိသူတွေကပြောပါတယ်တပ်မတော်အနေနဲ့အဲ့ဒီဒေသတွင်နေမြေစိုးမှုမှုလှုပ်ဆောင်ချက်တွေကြောင့်တိုက်ပွဲဖြစ်နေရတယ်လို့လည်းရှမ်းပြည်နယ်အရေးအကဲခတ်သူတွေကဆိုပါတယ်အပြည့်စုံကတော့ VOA သတင်းနောက်နိုင်ကွင်းအင်ကသတင်းပေးပို့ထားတာပါ
ဟုတ်ကဲ့ပါ ရှမ်းပြည်နယ်တောင်ပိုင်းမန်ရှူမြို့နယ်တွင်းမှာမြန်မာသမ္မတနဲ့မြောက်ပိုင်းရှမ်းပြည်သမ္မတ SSPP SSA တို့ကြားဒီမနေ့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ SSPP 12ဘက်တွင်းမှစိုင်းခန်းတီကပြောပါတယ
်ညပိုင်းနဲ့မရှိပါအကြံရောလာမတူလို့ကြောတယ်ဒီမန်ရှူကနေဒီတောင်မတက်တဲ့လမ်းပါခီလာမလို့ကြောတယ်ပါခီပါကသူပြည်နယ်ဖြစ်တော့ကြားတယ
်တိုက်ပွဲတွင်းစီးကိုင်းမှုအခြေအနေကိုတော့အတိမပြုတ်နိုင်သေးဘူးလို့သူကပြောပါတယ်ဒီမနေ့မြောက်ပိုင်းရှမ်းပြည်သမ္မတ SSPP SSA ရဲ့တပ်စခန်းကိုသမ္မတဘက်ကနေတိုက်ခိုက်တဲ့အခြေအနေကိုတော့ရှမ်းတန်တော်စစ်သတင်းအေဂျီရာချုပ်စိုင်းမိန်ကအခုလိုပြောပါတယ်
အဲ့ဒီဒေတာမှာတိုက်ပွဲဖြစ်နေဆိုရတာကလူထုကတော့စိုးရိမ်မှုတွေရှိနေတာက10ရက်လောက်ရှိပြီသကခဆက်ခွန်အဲ့ဒီလျောက်ခံတည်ရင်တစ်ခုဖြစ်တဲ့ခမယာ925ကအင်အားတရားဝင်ကျင်တော့ရှိတယ်အဲ့ဒီဒေတာဖက်ကိုလည်းပတ်နေတယ်ဆိုတော့လူထုကလည်းစိုးရိမ်မှုရှိတယ်ဒီမနေ့ကတော့9နိုင်ထိုးခါနေ့မှာအင်အား80ကျော်လောက်ရှိတဲ့အစ်ချောင်းကပြတိုက်တာပေါ့အဲ့ဒီပါခီးရွာရဲ့တောင်ဘက်ပေါ့မိုင်းရှူးမြို့ရဲ့အရှင်မြောက်ဘက်ခုနမိုင်အကွာလောက်မှာရှိနေအဲ့မှာနမ်တောင်ကျော်အုပ်စုထဲမှာတိုက်ပွဲဖြစ်တယ်ကနိုင်ကျော်ကျော်တိုက်ပွဲဖြစ်တယ်တိုက်ပွဲဖြစ်စမှုအခြေအနေကတော့ SSDP ဘက်ကကျွန်တော်တို့ဆက်တယ်ညဉ့်ညံ DC ချက်အရာကတော့တမ်တော်စစ်ကြောင်းကနေပြီးတော့မှပထမအတောင်ပေါ့တပ်စခန်းကိုလာတိုက်တယ်လို့ပြောတယ်ဒီရွာနဲ့နည်းနည်းဝေးတော့လူထုဒီကြေးရွာစီလည်းနဲ့ကြီးကြတာတွေတော့မရှိခဲ့ဘူ
းမိုင်းရှူမြို့နယ်တွင်မြောက်ပိုင်းရှမ်းပြည်တပ်မတော်သက်စကန်းကိုမြန်မာတပ်မတော်ဘက်ကနေတိုက်ခိုက်ရတဲ့အကြောင်းရင်းကိုတော့ရှမ်းတန်တော်စစ်သတင်းအက်ဒီတာချုပ်စိုင်းမင်းကအခုလိုသုံးသပ်ထားပါတယ
်ဘာဖြစ်လို့တိုက်ပွဲဖြစ်နေရလဲဆိုတဲ့အကြောင်းရင်းကတော့တပ်မတော်ကလည်းအဲ့ဒီလမ်းကြောင်းဖက်ကိုလမ်းဖောက်မယ်ဆိုတဲ့စီမံချက်ကိုချတော့ SSCP ကထက်ကလည်းမခံဘူးတပ်တွေထည့်ပြီးဖို့တပ်မတော်ကညွန်ကြားတယ်ဒါပေမဲ့ SSCP ဘက်ကလည်းမဖယ်ဘူးအဲ့လိုနဲ့ပဲဟိုတုန်းကလည်းတိုက်ပွဲဖြစ်ခဲ့တယ်အခုကတော့အဲ့ဒီဒေတာကတော့မိုင်းရှူးမြို့ရဲ့ပထမတောင်ပေါ့နော်ဒီပထမထက်တဲ့နေရာနဲ့လည်းနီးတယ်အဲကွေညက်ကြတယ်ဆိုတော့ဒီနေနေစိုးမိုးမှုအပေါ်မှာလည်းမူတည်တယ်လို့တော့ထင်မိပါတယ်ခင်ဗျာဒီတိုက်ပွဲဖြစ်တာတော့
ပြီးခဲ့တဲ့2015ခုနှစ်တုန်းကလည်းမြောက်ပိုင်းရှမ်းပြည်သမတော်ဖွဲ့တွေအနေနဲ့မိုင်းရှူးမိုင်းတောင်ကာလန်နောက်ဘက်ချမ်းကိုစုခွာပေးဖို့အစိုးရကုစလေဘက်ကတောင်းဆိုခဲ့ပေမဲ့လည်း SSPP ဘက်ကလက်မခံခဲ့တာကြောင့်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်SSPP ဟာမြန်မာစိုးရနဲ့ ICA ဖြစ်ရလက်မှမရေးထိုးနိုင်သေးတဲ့မြောက်ပိုင်းမှာမိတ်ဖွဲ့ဝင်ဖြစ်ပါတယ်။ပြီးခဲ့တဲ့မေလ3ရက်နေ့တုန်းကငင်းချိုင်းရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးသိန်းစောဦးဆောင်တဲ့ငင်းချိုင်းရေးကော်မရှင်ဖွဲ့ဟာဝန်ထမ်းဌာနချုပ်ကိုလာရောက်ပြီးတော့ SSPP SSA ခေါင်းဆောင်တွေနဲ့ငင်းချိုင်းရေးနဲ့ဖွံ့ဖြိုးရေးအစီအစဉ်တွေကိုဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲပြီးမှပဲတမတော်ကနေ SSPP ကြောင်မဲမျိုးနယ်ကလွေရင်သက်စကန်းကိုတိုက်ခိုက်ခဲ့ပါတယ်။မြန်မာတမတော်ရဲ့စစ်ရေးရဖိအားပေးတဲ့လှုပ်ဆောင်ချက်တွေဟာငင်းချိုင်းရေးလုပ်ငန်းစဉ်အတွက်ကွဲလွဲမှုတွေရှိနေတယ်လို့ဆိုင်းမင်းကအမြင်ရှိနေပါတယ်
။ဒီငင်းချိုင်းရေးလုပ်နေတဲ့လမ်းကြောင်းနဲ့တမတော်တွားနေတဲ့လမ်းကြောင်းကနည်းနည်းကွဲနေတယ်လို့ကျွန်တော်တို့မြင်မိတယ်။တစ်ဖက်ကလည်းငင်းချိုင်းရေးတွားနေတယ်တစ်ဖက်ကလည်းစီရင်အားတို့အပြိုင်တို့ချက်ပြီးတော့မှနည်းနည်းစိုးမှုမှုအပြိုင်လုပ်နေပြီးတော့မှတိုက်ပွဲတွေဖြစ်နေတယ်လို့ပဲမြင်မိတယ်။တဲ့ကွာငင်းချိုင်းရေးမှာဖိအားတဆုံတရားတဲရောက်မလားဆိုတဲ့အချက်လဲပိုင်ရင်ပါမှာပေါ့ဗျာဒီ
မြန်မာစိုးရအနေနဲ့စိုင်းတန်လက်နက်ကန်ဖွဲ့တွေနဲ့သွေးဆုံဆွေးနွေးပြီး NCP ရစာချုပ်လက်မှတ်ရေးထိုးနိုင်ရေးကြိုးပမ်းနေတာလက်ရှိဇက်ဖွဲ့လောက် NCP လက်မှတ်ရေးထိုးနိုင်ပြီဖြစ်ပေမဲ့ကြာရှိတဲ့လက်နက်ကန်ဖွဲ့တွေနဲ့လက်မှတ်မရေးထိုးနိုင်သေးပါဘူးမြောက်ပိုင်းရှမ်းပြည်သမ္မတဖွဲ့ဟာဝါတာဖွဲ့ UWSA ဦးဆောင်တဲ့ FENCC မြောက်ပိုင်းမဟာမိတ်သဖွဲ့ဝင်ဖြစ်ပြီးတနင်္ဂနွေလုံးပြည်ကတိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCP လမ်းကြောင်းကိုလက်မခံပဲပါဝင်တဲ့ပါဝင်ဆိုင်သူတွေအားလုံးပါဝင်တဲ့နိုင်ငံရေးစကဝိုင်းတိုက်ရိုက်တွားတဲ့နည်းလမ်းကိုလိုလားနေတဲ့ဖွဲ့ဖြစ်ပါတယ်လက်ရှိမှာ ICA ပြည်ရကရင်မြူရာစီယုံ KNU နဲ့တမတော်တို့ကြားစည်ရေးသိမ်းမှနေတယ်လို့ကချင်ပြည်နယ်တွင်းမှာလည်း KNA နဲ့စည်ရေးသိမ်းမှနေစေဖြစ်ပါတယ်ခင်ဗျာ
။ထိုင်းရှိဆိုင် VOA သတင်းတော်နိုင်ကွင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ရှမ်းပြည်နယ်တိုက်ပွဲအခြေအနေတွေကနေကရင်ပြည်နယ်ကတိုက်ပွဲတွေရပ်သွားအောင်ဘယ်လိုဖြေရှင်းကြမလဲဆိုတာကိုကြည့်အောင်ပါ။ကရင်ပြည်နယ်ဖပွန်ခရိုင်အတွင်းလမ်းဖောက်လုပ်နေတာနဲ့ပတ်သက်ပြီးမြန်မာတပ်မတော်နဲ့ KNU တပ်တွေကြားစည်ရေးသိမ်းမှမှုဖြစ်ပွားနေတာကိုတမရဘက်ကတွေ့ဆုံဆွေးနွေးဖြည့်ရှင်းပေးဖို့နဲ့ဒီလိုတွေ့ဆုံရမှာဖပွန်ခရိုင်က KNU ရဲ့တပ်မှမှုကိုယ်တိုင်ပါဝင်စီလိုကြောင်းဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့16ကြိမ်မြောက်ပြစ်ကတ်တိုက်ခိုက်မှုစောင့်ကြည့်ရေး JMC အစည်းအဝေးကနေပြောဆိုလိုက်ပါတယ်ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစောကတင်ပြထားပါတယ
်ဟုတ်ကဲ့ပြီးခဲ့တဲ့မတ်လဆမ်းပိုင်းကစတင်ပြီးဖပွန်ခရိုင်အတွင်းမှာအစိုးရတပ်မတော်ကလမ်းဖောက်လုပ်တာတွေစတင်ခဲ့တဲ့နောက်တပ်မတော်နဲ့ KNU တရင်တပ်ဖွဲ့တွေအကြားမှာတိုက်ပွဲငယ်တွေဖြစ်ပွားခဲ့တယ်လို့ ထောင်ထဲချီတဲ့ဒေသခံပြည်သူတွေဟာတောတောင်တွေအတွင်းမှာတင်းရှောင်သွားခဲ့ရပါတယ်။လမ်းဖောက်လုတာနဲ့ပတ်သက်ပြီး KNU ဘက်ကကြမ်းရော်ကတစုံတရာအကြောင်းကြားတာရှိပဲအင်အားအလုံးရင်အသုံးပြုပြီးသူတို့တပ်ဖွဲ့ကိုချေမုံဖို့နဲ့နယ်မြေစုမှုရေးအတွက်ဆောင်ရွက်တာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့တယ်လို့ကြမ်းရော်ဘက်ကလည်းလမ်းဖောက်လုတာဟာဒေသဖွံ့ဖြိုးရေးနဲ့တပ်ပိုင်းဆိုင်ရာအုပ် ဖို့စီစဉ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။လောလောဆယ်မှာတော့နှစ်ဖက်အကြားမှာ GMC အစင်းစင်းကအရတားကိုယ်စားလှယ်တွေညှိနှိုင်းဆောင်ရွက်နေပြီးမကြာခင်မှာတွဲဆုံဖို့ရှိနေပါတယ်။ဒီလိုတွဲဆုံဆွေးနွေးမယ်ဆိုရင်တက်မရော်အနေနဲ့ဖာပုံခရိုင်က KNU တက်မဟာမှုကိုယ်တိုင်ပါဝင်စေလို့ကြောင်း16ကြိမ်မြောက် GMU စည်းဝေးအပြီးသတင်းစာရှင်းလင်းပွဲမှာ GMCU ရဲ့အတွင်းရေးမှူးနှစ်ဗိုလ်မှူးကြီးဝနာအောင်ကပြောပါတယ်။
ဒီသတင်းထုတ်ပြန်ချက်တွေအပေါ်မှာတော့လက်ရှိမြေပြင်နေထားရသတင်းထုတ်ပြန်နေရရှိပါတယ်။အဲ့တော့ဒီသတင်းထုတ်ပြန်ချက်တွေပေါ်မှာလာကောလာတက်မတော်နေနေရတော့သတင်းထုတ်ပြန်ထားပါတယ်။ဒီသတင်းထုတ်ပြန်ချက်နဲ့အညီပဲဟိုဆွေးနွေးပြီးတော့ဆက်လက်ပြီးတော့ဆောင်ရွက်သွားဖို့လည်းဖြစ်ပါတယ်။အဲကြောင့်မို့ဒီနေ့ GMCU အစည်းအဝေးမှာလည်းတက်ဆိုင်ရာဒီမြေပြင်တန်မှုတွေအပါပေါ့နော်။ဒီနေ့ခုနပြောတဲ့ဒီတက်မ5ဆိုတဲ့တက်မ5ဘက်ကဟိုတက်မဟာမူပါပါဝင်စေချင်တာပေါ့နော်။
GMCU ရဲ့အတွင်းရေးမှူးတစ်ဖြစ်တဲ့ဒေါက်တာရွှေခါကလည်းနှစ်ဖက်တွဲဆုံဆွေးနွေးဖို့အမြန်ပြင်ဆင်နေကြောင်းအခုလိုပြောပါတယ
်ကျွန်တော်တို့အခုကတော့ဒီမေလတတ်တဲ့ပတ်အတွင်းအမြန်ဆုံးတွေ့နိုင်ရေးအတွက်ကျွန်တော်တို့စီစဉ်နေပါတယ်ဒီCAN U ဖက်ကလည်းသူတို့ MANT လို့ခေါ်တဲ့ Military Affair Negotiation Team ဖွဲ့စည်းထားပါပြီပြီးတော့အစိုးရဖက်ကလည်းအထူးသဖြင့်တမတော်ဖက်ကလည်းသူတို့နဲ့တွဲရောက်တွဲဆုံမဲ့ဒီအဖွဲ့တွေဖွဲ့လာပါလိမ့်မယ်ဒါပေမဲ့ဒီအစိုးရဖက်ကတော့ဒီမေတ္တာခံထားတော့ဟိုနေမေခန်တမူကူတိုင်းပါလာဖူတော့သူတို့ကမေတ္တာခံထားပါတယ
်ပြီးခဲ့တဲ့မတ်လ29ရက်နေ့ကတွဲဆုံဆွေးနွေးဖို့ပြင်ဆင်ခဲ့ပေမဲ့ KNU ရဲ့လက်အောက်ခံကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ KNLA ရဲ့ဖာပုံခရိုင်အခြေစိုက်တပ်မဟာ9ရဲ့တပ်မဟာမှုမပါဝင်တာကြောင့်တပ်မတော်ဘက်ကဆွေးနွေးပွဲရက်ကိုရွှေ့ဆိုင်းခဲ့ပါတယ် GMCU စည်းဝေးမှာနှစ်ဖက်ညှိနှိုင်းရေးနဲ့ပတ်သက်ပြီးတမရော့ဘက်ကဆွေးနွေးခဲ့တဲ့သဘောထားကိုဒေါက်တာရွှေခါကအခုလိုဆက်ပြောပါတယ
်တမရော့ဘက်ကလည်းဒီလမ်းအောင်ဖောက်ပြီးရင်ဒီအခုဟိုလမ်းမဖောက်ခင်မှာရှိခဲ့တဲ့တအင်အားမှာဗတ်လက်ရှိမှာဒီလုံချုံရသူတို့ချထားတဲ့ဒီဟိုတမရော့တွေအကုန်လုံးရောက်သိမ့်ပါမယ်နောက်ဆုံးအစွန်ပြောရင်တော့ဒီလမ်းဖောက်လို့တကယ်လို့ယုံကြည်မှုကနေနေနေနေတော့တကယ်လို့လူအပ်တယ်ဆိုလို့ရှိရင်ဒီလမ်းကိုသာဟိုသူ့အနေနဲ့သူဖောက်မယ်ဆိုရင်လည်းပုတ်ခွင့်ပေးပါမယ်ဆက်ကူထားပြီးတော့ဆက်မောင်းတယောက်နဲ့ပဲဟိုတက်တီတကူမှမပါဘဲနဲ့လည်းဖောက်ခွင့်တော့ပြုပါအဲ့ဒီလူလည်းလုတ်ပေးပါမယ်ဆိုတော့အဆင့်ထိတော့ဆွေးနွေးတာတွေပြောဆိုတာတွေရှိပါတယ်အဲ့ဒီပုံမှန်ကိုဆက်လက်ပြီးတော့သူတို့ဆွေးနွေးကြမှာဖြစ်ပါတယ်
ဒီလစည်ရဲ့နေ့ကတော့ KNU ကဖာပုံခရိုင်အတွင်းတမရော့ဘက်ကတိုက်အင်အားတိုးချဲ့တာလမ်းဖောက်လုပ်တာတွေရပ်ဆိုင်းဖို့စည်ရဲ့တင်းမာမှုနဲ့ပြစ်ခတ်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့နှစ်ဖက်ညှိနှိုင်းဆွေးနွေးသွားဖို့တောင်းဆိုထားပါတယ်။လက်ရှိပြီးဆုံးသွားတဲ့16ကြိမ်မြောက်ပြစ်ခတ်တိုက်ခိုက်မှုရပ်စည်ရဲ့ဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီပြည်ထောင်စုအဆင့် GMCU စည်းဝေးမှာပြီးခဲ့တဲ့လတွေကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်စည်ရဲ့သဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့မွန်ပြစ်သစ်ပါတီကတနင်္သာရီတိုင်းဒေသကြီးနဲ့ကရင်ပြည်နယ်အဆင့် GMC မှာပါဝင်ရေးနဲ့ပတ်သက်ပြီးတင်ပြထားတဲ့အချက်ကိုလည်းဆွေးနွေးခဲ့ပါတယ်
ဒီဝိဒင်းနောက်ကမိုးစော်ရန်ကုန်မြို့ကနေတရင်ပေးပို့ခဲ့တာပါခင်ဗျာမကြခင်ညာ9နိုင်ခွဲမှာပြန်လည်စတင်မဲ့ VOA အစီအစဉ်ဒီမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံနဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ VOA ကိုအကြံပြုစာရေးသားခြင်း burmese@voanews.com ဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုည10နာရီအထိ9မီတာ19kHz 15539လိုင်းနိုမီတာ25kHz 11803လိုင်းနိုမီတာ32kHz 9335တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တကွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍတင်ဆက်တဲ့အခါမှာတော့
ကမ္ဘာပေါ်မှာနိုင်ငံပေါင်း40ကျော်ကတင်ထားတဲ့ဂျူဒူတွေအလုံးပေါင်း9000လောက်ရှိပါတယ်။2013ခုနှစ်မှန်ကျန်အရဆိုလို့ရှိရင
်စကြဝဠာကနေပြီးတော့ဒီဂျူဒူထုတ်လွှင့်တာတွေနဲ့ပတ်သက်လို့ NASA အဖွဲ့ကမြန်မာသိပ္ပံပညာရှင်တို့နဲ့ဆက်သွယ်မေးမြန်းထားတာကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုတော့အမျိုးသမီးကဏ္ဍလှည့်ရောက်လာပါပြီ။အမျိုးသားတွေအများသောအဖြစ်ကြီးစိုးနေတဲ့မြန်မာယူသေးလောကမှာထူးထူးခြားခြားမြန်မာအမျိုးသမီးတူဦးစီးတဲ့ယုတ်သေးအဖွဲ့ကတော့မန္တလေးယုတ်သေးအဖွဲ့ဖြစ်ပါတယ်ဒီအဖွဲ့ဟာနိုင်ငံတကာကိုရှာပါလာတဲ့မြန်မာယုတ်သေးအမှုပညာတွေကိုလှည့်လည်ပြသနေပြီးအမေရိကန်ပြည်ထောင်စုဟာဝိုင်ီပြည်နယ်ကဟိုနိုလူလူနဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့တွေမှာပြီးခဲ့တဲ့နှစ်တည်းကလာရောက်ကပြခဲ့တာဖြစ်ပါတယ်မန္တလေးယုတ်သေးအဖွဲ့ကိုတီထောင်သူဒေါ်မမနိုင်အနေနဲ့တချိန်ကမူလာရန်ပြဆီယာမဘွားကနေနိုင်ငံတကာအဆင့်နယ်လှည့်ယုတ်သေးအဖွဲ့ကိုဦးဆောင်သူအဖြစ်စ조사လာရတဲ့သူ့ဘွားရဲ့ခရီးကျန်းရဲ့ဒီဒုတိယပိုင်းနဲ့နောက်ဆုံးအဖြစ်ဒေါ်လာတန်းကဒီသတင်းမှမှာအမျိုးသမီးကဏ္ဍတင်ဆက်လိုက်ပါတယ
်ဒီရုပ်သေးအမှုပညာလောကကဒီအမျိုးသားတွေအများအဖြစ်ကြီးစိုးတဲ့လောကလည်းဖြစ်တယ်နောက်ပြီးတော့ဒီရုပ်သေးအယုတ်တရားတွေလေးလံနေတဲ့အတွက်ကြောင့်အမျိုးသမီးတယောက်အနေနဲ့ပေါ့နော်တိုင်တွေ့ရတာလည်းနည်းနည်းတော့အခက်ခဲတွေ့တာပေါ့နော်အဲ့တော့ဆရာမရုပ်သေးအတက်ကိုဆရာမဘယ်လိုလုပ်သင်လာပါလဲရှင်နောက်တော့အမျိုးသမီးတယောက်အနေနဲ့ဘာအခက်ခဲတွေ့ရပါလဲရှင
်ဟုတ်ကဲ့ကျွန်မအဲ့တော့ဘဘတို့စောစောသူတို့မနိုင်တော့ဘူးဆိုတာမြင်လာတော့ကျွန်မတို့ဒါကို lesson ကမှရမယ်ဆိုတော့ဒီလေမြန်းမြောက်အဲ့ဒီပြစ်စာပြီးပြန်လိုက်တဲ့ခါမှာတဖြည်းဖြည်းနဲ့စောပိုင်းတော့လက်တွေလည်းပွန်ရှလို့ပေါ့နော်တော်တော်လေးကိုတကူလုံးတစ်ပတ်လောက်ဖြားယူတယ်ပေါ့။နောက်ကျမခေါင်းမာတယ်။ခေါင်းမာတဲ့ခါကျတော့နောက်ငုံပြီးကျင့်ရတာလေးမှန်ချပြီးရှေ့မှာမှန်ချပြီးကိုယ်ယူလေလှမလားကျင့်တယ်ပေါ့လေ။အဲ့ခါမှာဇက်ကြောတွေအောက်ငုံမာများတော့လေသူကပြောသူဇက်ကြောတွေတက်တာတွေတကူလုံးဖြားတာနားတာလက်တွေရှာတာတကူလုံးပတ်တီစီထားတာအဲ့လိုမျိုးတွေပေါ့။ဒီလိုမျိုးတွေကြောဖြတ်ပြတော့မှကျမကတော့ဖြစ်အောင်ကောင်းပါတဲ့အတွက်ကျမဘာမစိုးဖြစ်အောင်လုပ်တာပေါ့ဒီလုပ်တဲ့အတွက်ကျမတော့အခုရုပ်သေးကိုဒီဒါတွေအကျိုးကျေးဇူးတွေလည်းအများကြီးထူးခဲ့ပါတယ်အဲ့တော့ဘာဆိုတော့ပီတာမှာလည်းပဲမန္တလေးမြို့မှာရှိတဲ့ထောင်ထားတဲ့ရှစ်ခွဲကိုးခွဲမှာညစဉ်ကားတဲ့ tourist ပွဲလေးရလေအဲ့ဒီလေးကအင်မတန်ကိုစိတ်နှစ်သက်ကြတယ်အဲ့တော့ကျမနောက်အမျိုးသမီးကားတဲ့အနေထားနေနေရောသူတို့စီမှာလည်းအမျိုးသမီးကားတဲ့ရှိတော့ရှိပါတယ်ဒါပေမဲ့လို့ကျမတို့ကကျိုးဆွဲဆိုတဲ့ခါကျတော့ကျမတို့ရုပ်သေးကမြမရုပ်သေးတော်တော်ကိုသူတို့ဆွဲဆောင်နိုင်တယ်ပေါ့နော်သူတို့ကြည်ဘူးတဲ့ယူပြီးတဲ့မှာဒီမြမယူသေးရတကယ်ကိုအကောင်းဆုံးလို့ပြောရဲပေါ့နော်ကိုလည်းအမှန်တကယ်လိလာလိုက်တဲ့ကဘာပတ်လိုက်တဲ့ခါမှာဒါရီကတိလာတာဟုတ်တိလာတော့အဲ့တော့အမျိုးသမီးတယောက်အနေနဲ့ကျမကဒါကိုတောင်းနေမောင်းကြည့်ပေါ့နော်ဟိုကြကြရရာကိုအဲ့လိုပဲလိကျင်ရင်းနဲ့ခုချိန်ထိဘာလို့လဲဆိုတော့ဒါမဖြစ်မနေကျမက lesson ကန်သေးယူရမယ်ဆိုတော့ခံယူချက်နဲ့ပေါ့လေနောက်တစ်ခါအခုတားရီတမီတွေဖြည်းဖြည်းချင်းတော့ပြန်ကမ်းပေးနေပေါ့ကိုလည်းအသက်ကလေးကတော့ကြလာပြီဆိုတဲ့ခါကျတော့ကိုကလည်းဒီယူသေးနှုတ်ပညာကိုကျမပိုင်ပိုင်နိုင်နိုင်ရနိုင်လိုက်တဲ့အတွက်ပေါ့နော်ဒါအခက်တော်တော်လေးပင်ပင်ပန်းပန်းခက်နဲ့ရရွယ်တဲ့ပညာသူကမလွယ်ဘူးကြည့်ရတော့လွယ်တယ်ဒါပေမဲ့တကယ်အယုတ်ကလေးတယ်ကျမတို့တပင်နိုင်ကတော့လာကြပြားလို့ကတော့တင်လိုက်လို့ကလွယ်တယ်ဒါပေမဲ့ဒီယူသေးကတာမလွယ်ဘူးကိုယ့်ရဲ့စိတ်ကူးစိတ်တန်းနဲ့ရောဒီလောက်ပင်ပန်းခံပြီးတော့လေ့ကျင့်မှဒီလက်တွေအနာခံပြီး body တကူလုံးဖြားနာခံပြီးလေ့ကျင့်နိုင်မှပြီးတော့စိတ်ကူးလေးနဲ့လည်းအမျိုးမျိုးလှုပ်ကြည့်နေမှအတူလဲခိုးတတ်မှဘဘကကျမတို့ဘဘတို့ကာရာတွေကိုအမြင်နဲ့ကျမမှကြည့်ပြီးတော့မှမျက်ရည်ဝအောင်ကြည့်ရတယ်ပေါ့နော်ကျမအနေနဲ့မျက်ရည်ဝအောင်ကြည့်ရတဲ့ဒီ music တွေကို sign နာနေလို့လည်းပဲနားယူဝအောင်နားထောင်အောင်ကြောင့်မျက်ရည်လဲဝရတယ်နားယူလဲဝရတယ်နောက်လေ့ကျင့်လဲနားရတယ်ပေါ့ဒါတွေကိုကျမခေါင်းမာတဲ့ခါကျတော့ဒါတွေကိုစွတ်ဖြစ်အောင်လုပ်တာပြောင်းလို့တော့ဒီလောက်အဲ့လိုခက်ခဲနဲ့ရလာခဲ့တဲ့အခါမှာကျမဒါကို တကယ်ကိုကိုကိုကိုလည်းခုံယူပါလေရှင
်ဟုတ်ကဲ့အခုဆရာမပြောသူတချိန်ကဒီတောင်တလုံးရွာမှာမူလာတန်းပြဆရာမဘောကနေပြောမှာအစဉ်စဉ်ခုကြိုးပမ်းလာတာဆိုအခုဆိုလို့ရှိရင်တိုင်ခံတကအဆင့်မှာပေါ့နော်ဆရာမလူရဲ့ဒီမန္တယုတ်တိဖွဲ့အခုတော့ဒီမြမရုပ်ဆောင်တပင်းပေါ့နော်ဒီဖြစ်လာပြီဆိုတဲ့ခါကျတော့ဟိုနောက်ဆုံးနေနဲ့ကျမမေးချင်တာကတော့မြမနိုင်ငံမှာပေါ့နော်ရုပ်သေးပညာထိမ့်သိမ့်ရေးအတွေ့ဘလောက်ရေးကြည့်ပါသေးတယ်နောက်ပြီးတော့ဒီရုပ်သေးပညာထိမ့်သိမ့်မှုအတွေ့ဒီအမျိုးသမီးတွေအနေနဲ့ရောဆရာမလည်းအမျိုးသမီးတူအနေနဲ့ပဲဆောင်ရွက်လာတယ်ဆိုတော့ကျမတို့နောင်လာမယ်ပေါ့နော် music တစ်အမျိုးသမီးတွေအနေနဲ့ရောဘယ်လိုပါဝင်ပြီးတော့
Okay.
ဆက်လိုက်ပြီးတော့ဒီအနုပညာကိုထိမ့်သိမ်းသွားနိုင်မယ်လို့ဆရာမထင်ပါလေရှင်
။ကျမအနေနဲ့ဒုက္ခဒုက္ခရင်းနဲ့ငွေရဲနှစ်ပေါင်း40 50ကျောင်းတောင်ကလုံးရွာအခွဲကြီးရလည်းပဲကျမနေခဲ့ရတဲ့ဖွားပုဖွားနီးတို့ကျမတို့ချက်ပြုတ်ကြည့်ခဲ့တဲ့ဖွားကြီးတွေလည်းကြီးဒီကြီးနဲ့နေကြတယ်မထင်ဘူးကျမရဲ့အောင်မြင်မှုကိုကျမလည်းရွာသွားပြီးရုပ်သေးကပြေးခဲ့တဲ့စပီးဟိုပြောဝဲတွေတွားခဲ့တယ်။အဲ့လိုအောင်မြင်မှုလေးနဲ့တခါဒီကျမတို့အခုချိန်မှာတော့နော်ဒီနိုင်ငံတော်ရောပေါ့လေနိုင်ငံတော်အဲ့ဒါဆိုကြည်အပီရင်းနဲ့ music တစ်တည်းသွားပြောတဲ့ရုပ်သေးကကဘာလှဲ့ကရင်းနဲ့လည်းပဲကျမသိလာခဲ့ရတာတစ်ခုကတကယ်ကိုလုံထိုးရုပ်သေးလက်ထိုးရုပ်သေးအရိပ်ရုပ်သေးကျိုးဆွဲရုပ်သေးဆိုတဲ့လေးမျိုးတည်းမှာကျမတို့မြန်မာကကျိုးဆွဲရုပ်သေးကျိုးဆွဲရုပ်သေးမှာဂျင်းတူရာတောင်မှကျမတို့မြန်မာရုပ်သေးက shiny whiny နဲ့တညာလုံးမိုးလင်းရတာတွေရုပ်သေးကညီပါတော်လားဆိုရင်ခလုံးခွဲပေါ့ရုပ်သေးကငိုပါတော့ဆိုလည်းငိုအပေါ်မှာပုံနာကနှိမ့်ဆက်တဲ့အခန်းပုံနာနှိမ့်ဆက်တဲ့ဟာဆိုတကယ်ကိုအောက်ကပရိသတ်တွေကတကယ်ကိုလူလို့ထင်ပြီးတော့မှသက်သားရုပ်ကြီးပဲအောက်ကနေပြောင်းမှုလို့နဲ့စီရီတိုရီနဲ့ပေါက်ပစ်ပေါက်အဲ့လောက်ကြီးရတာအင်မတန်လီးနေတဲ့မြမရုပ်ကြီးကဘာမှ top ဆိုတော့ကျွန်တော်တည်လာတယ
်။
နိုင်ငံသားတွေတိတ်မြင့်လို့ရရုပ်သေးလေးမျိုးတွေမှာကဘာရုပ်သေးကဘာမှလည်းသူတို့ရုပ်သေးတွေကတကယ်ကိုကလေးတွေချုပ်ပြမှုတက်တဲ့ရှိတာလေကျမတို့ကတကယ်အဲ့ဒါကိုနိုင်ငံသားတွေအင်မတန်မြင့်လို့ရကျမတို့မန္တလေးကိုလာပြီးတကူတကန်လာပြီးတင်ရတယ်အဲ့လိုမျိုးသူတို့တိတ်မြင့်လို့ရဆိုတော့ကျမတည်လာတဲ့ခါမှာဒါမလို့ရုပ်သေးရထင်းတော့မပေါ့ဘူးကျမတို့တော့တော့တော့နေတယ်ဆွဲတော့ဆွဲနေပေါ့ဘယ်သူတွေကျမကိုပံ့ပိုးပြီးကျမ speaking class ကရှာတဲ့ပတ်စံတွေကကျမဒီရုပ်သေးဖွထုတ်တဲ့ထင်မှာကျမအများကြီးပြန်ပြီးဝင်ပါတယ်အဲ့တော့ဘယ်သူတွေအပေးမပေးဘယ်သူတွေမြှောက်စားမြှောက်စားဘယ်သူတွေကထောက်ပံ့မထောက်ပံ့ထောက်ပံ့ကျမပိုက်ဆံနေပဲကျမလုပ်ပါတယ်အဲ့ဒါအကြောင်းမလို့ဒါကိုအဖွဲ့အစည်းနဲ့ဆိုပို့ပြီးတော့ရွေ့မယ်လို့စိတ်ကူးထင်လို့မလို့ကျမမြန်မာနိုင်ငံရုပ်ဆောင်သဘင်အတင်းကြီးဆိုပြီးမှ2000ပဲပို့ပြီးမှထောင်ခဲ့ပါတယ်နောက်တစ်ခါအဲ့ဒီထောင်ခဲ့တဲ့အတွက်လည်းပဲကျမ speaking class ကတပည့်တွေအားလုံးကလည်းအင်္ဂလိပ်လိုသင်တဲ့တပည့်တွေညောင်များစွာလည်းနှစ်ပေါင်း30အတွင်းမှာအများကြီးမှုထုတ်ပေးနိုင်ခဲ့ပါတယ်ကျမတို့အင်္ဂလိပ်လိုသင်တန်းကလည်းပဲလာစဉ်ဒီဟိုရင်းပေါ့နော်ရုပ်သေးသင်တန်းဆိုပြီးအယောက်30 40ခေါ်ခေါ်ပြီးတက်တက်ပြီးသေးတယ်ပြီးတော့ရုပ်ဆောင်သဘင်အတင်းသူကလုပ်တဲ့ workshop တွေထဲမှာဟိုဒီလိုနဲ့အများကြီးမှုထုတ်ပြီးနိုင်ထားတယ်နောက်တစ်ခါကျမစီကတပည့်ကြီးအကုန်လုံးတပည့်တော်တော်များများအမျိုးသမီးရောအမျိုးသားတွေရောလူငယ်တွေအကုန်လုံးကျမစီက language ပါရပြောဒီ educated person တွေကဒီရုပ်သေးကျိုးဆွဲလူညာကိုတက်တဲ့အခါမှာသူ့ရဲ့စိတ်ကူးစိတ်တမ်းတွေပို့ပြီးတော့မှဒီထွန်နိုင်တဲ့စိတ်တွေကသူတို့ပို့ပြီးတော့ပြန်ပွားအောင်ဘယ်လိုလုပ်မလဲဆိုရယ်လုပ်နိုင်တဲ့စိတ်ချက်တွေနဲ့သူတို့ရဲ့ရွာတွေမြို့တွေသူနေတဲ့ရွာတွေမှာအဲသူတို့ရပ်ွက်တွေမှာသူတို့ရဲ့ society တွေမှာအကုန်လုံး community တွေမှာဒီရုပ်သေးကိုသူတို့ကကြတယ်ကျမလည်းတက်နေမြတ်လူအပ်တာကျမတည်တယ်နေပတ်မှုပြီးတယ်အဲ့လိုမျိုးတွေကျမတို့လုပ်နေတဲ့အတွက်အခုချိန်မှာတော့ရုပ်သေးကတော့ပြောရမယ်ဆိုရှင်ဟိုရင်း popular ပြန်ဖြစ်နေတယ်လို့ပဲပြောရမှာပေါ့နော်ပြန်ပေါ်နောက်ကလေးစာပြီးပွဲတော့ဆိုရှင်တော့ဒီလိုကကျမ၃ရက်စလုံးကျမအဲ့ကလေးစာပြီးပွဲတော့ဒီမန်လေးမှာကပြနိုင်တယ်မိနစ်30ကပေါ့နော်ကလေးတွေလည်းလုံးဝဆွတ်ဆောင်နိုင်တယ်ခုဖြစ်ချင်းလေးတွေနဲ့ထည့်ပါမှာယူသမီတယောက်အနေနဲ့လုပ်တဲ့အတွက်ကြလဲပိုပြီးစစ်စစ်တည်သေးကြတယ်လို့ကျမထင်တယ်ပေါ့နော်တပည့်တွေမန်နေဂျာအမျိုးသမီးတွေကျမတပည့်မတွေလုပ်တယ်ဆိုဘာမှကျမလက်မကြည့်အောင်အဲ့နောက်ဒီမှာကျမတည်တယ်မှာအမျိုးသမီးတွေတူမတွေရောအများကြီးပဲအဲရုပ်သေးသမားခရင်းကိုကသူတို့ကနိုင်နေဆိုကျမတို့ခန့်ပြီးလာစားပြီးတော့ညတနာရီလေးကိုကဲလာအနည်းဆုံးအချိန်ကတော့ခရင်းဖြစ်တာနဲ့ကိုပထမလာစားကို5000လောက်ပြီးကျမအကုန်ခန့်ထားတာဒီတမကိုအများကြီးကျမတလသိန်း30ကျော်လာကထုတ်ပေးရတယ်သူတို့အဲ့တော့အမျိုးသမီးတွေကပို့ပြီးတော့စစ်သက်သိကြတာကိုတွေ့ရတယ်ဒီကြောင့်မလို့အမျိုးသမီးတွေဟာကျမတို့အနေနဲ့အများကြီးလိုအပ်ပါတယ်ရုပ်သေးကိုအနုပညာကိုမျက်လို့စွာနဲ့အခုတော့နိုင်ငံသားကိုကျမတို့ကမှီကူနေရတယ်ဖြစ်နေတယ်လေ
။
အဲမြမရဲ့အားကိုလည်းလူချင်းနေအကြအမျိုးသမီးတွေရောပေါ့နော်ပါဝင်ပြီးတော့မှနောက်ထပ်ပုံလုံးဘသူရုပ်သေးတင်နေတဲ့ဆိုကျမတို့ free ပဲရှင်အားလုံးမျိုးသမီးအားလုံးကိုလည်းပဲဖိတ်ခေါ်ပါရတယ်။အဲ့တော့အဲ့လိုမျိုးတွေပေါ့ဟိုကိုမြမရုပ်သေးဟာကျမတို့မြမလူမျိုးတွေဟာအင်မတန်မှကဘာကနှစ်သက်မျက်နှာတန်ဖိုးထားတဲ့အင်မတန်အဖိုးတန်လူပညာပန်းကိုပိုင်ဆိုင်နဲ့ပိုင်ရှင်နေဖြစ်တယ်ဆိုတာကိုနော်တကယ်ကိုမေးလျော့တိမမှုခုမင်း သိရှိကြအောင်ဖြစ်နေပါတယ်အဲ့ဒါကျမအကြောင်းမလို့အဲ့ဒါလေးကိုထောက်ပြချင်ပါတယ်ကျမတို့ရုပ်သေးနုညာကိုကဘာမှာရှိတာကိုရုပ်သေးကဒါမဲ့လို့ဒီကဘာရုပ်သေးတဲ့မှာမြမရုပ်သေးကတကယ်ကိုအလေးနဲ့ဆုံးအခက်ခဲဆုံးသူတို့တွေကိုနှိုက်ကွာကျမတို့ရုပ်သေးကိုမျက်နှိုးတာသူတို့ပါဇက်ကကိုပြောတာဒါအကောင်းဆုံးအဲ့ဒါကိုကျမတို့မြမလူမျိုးတွေမသိတာတန်မိုးမထတာကျမဝန်းနေလို့မဆုံးပါဘူးဆိုတာလေးနဲ့ကျမပြောချင်ပါတယ
်တကယ်တော့မြမအနုပညာကိုတန်ဖိုးထားတတ်ဖို့ပေါ့နော်
ဟုတ်ပါတယ်ကိုမြမအနုပညာကိုမြမမျိုးတွေကမြောက်စားမှတောက်ကြွမှာပါအခုတော့နိုင်ငံသားမြောက်စားလို့ကျွန်တော်တို့တောက်ကြွနေရတာဖြစ်နေကျွန်မရှက်တယ်ဝန်းနေတယ်ကျွန်မအဲ့ဒါကို
ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ကျွန်မလည်းပဲကျေးဇူးတင်ပါတယ်
You can bend but never break အမျိုးသမီးဦးဆောင်တဲ့ရုပ်သေးလောကအကြောင်းပြောပြထားတဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရရှိများခင်ဗျာမိခင်ဆိုတာလူတိုင်းဦးထိတ်ထားတဲ့ပုံကိုဖြစ်ပါတယ်အဲ့ဒီမြင့်မြတ်တဲ့မိခင်တွေကိုအထိမ့်မှတ်ထားဂုံပြူကြတာတွေကလည်းဘာသာပေါင်းစုံယဉ်ကျေးမှုပေါင်းစုံတိုင်းမှာတွေ့နေရပါတယ်လာမယ့်မေလ23ရက်နေ့တနင်္ဂနွေနေ့ကတော့အမေရိကန်ပြည်ထောင်စုမှာမိခင်မြတ်တာကိုအထူးအောင်မေ့ဂုံပြူတဲ့မိခင်များနေ့ဖြစ်ပါတယ်အဲ့ဒီမိခင်များနေ့မှာ VOA တီးချစ်ပရိသတ်တွေအနေနဲ့ကိုယ့်ရဲ့ကျေးဇူးရှင်မွေးသမီးခင်အတွက်မေတ္တာတေးလက်ဆောင်တွေနဲ့ဂုံပြူကျင်တယ်ဆိုရင်တော့VOA ရဲ့ Facebook စာမျက်နှာမှာမှတ်ချက်ရေးပြီးတေးလက်ဆောင်တောင်းနိုင်သလို VOA ရဲ့ email လိပ်စာ burmese@voanews.com ကိုလည်းစာရေးသားပေးဖို့တောင်းဆိုနိုင်ပါတယ်။ကိုတေးတခြင်းလက်ဆောင်တောင်းပေးခြင်းနဲ့မိခင်ဒါမှမဟုတ်မိခင်လိုချစ်ခင်ရသူတွေရဲ့နာမည်နေရက်တွေကိုထည့်ပေးဖို့မမေ့ကြပါနဲ့ခင်ဗျာ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဒီအမေရိကန်တန်ကတောက်ကြနေညဘက်အစီအစဉ်တွေကိုဆက်ပြီးထုတ်လင်းနေပါတယ်ခင်ဗျာအခုတော့အပတ်စဉ်ခန္ဓာတစ်ခုဖြစ်တဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်အလှည့်ဖြစ်ပါတယ်အမေရိကန်ကွန်ဂရက်စာကြီးတိုက်တည်ထောင်လာတာ218နှစ်ပြည့်သွားတဲ့အကြောင်းနဲ့အတူတပြည့်ဒုက္ခသည်တွေစုံစည်းလေးရှိတဲ့ကော်ဖီဆိုင်နဲ့ကော်ဖီလုပ်ငန်းအကြောင်းတွေကိုဒီတစ်ပတ်မှာကိုအောင်ကစူးစီးတင်ပြထားပါတယ်
ဧပြီလ24ရက်နေ့ဟာအမေရိကန်ကွန်ဂရက်စာကြီးတိုက်ရဲ့218နှစ်မြောက်မွေးနေ့ဖြစ်ပါတယ်1800ခုနှစ်မှာသမ္မတဂျွန်အဒမ်စ်ကကွန်ဂရက်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်ကမ္ဘာအကြီးဆုံးစာကြီးတိုက်အကြောင်းဆက်လက်တင်ပြပေးပါမယ်ကွန်ဂရက်စာကြီးတိုက်ကစာအုပ်တွေဟာများလွန်းလာကြောင်းကောင်းအောင်ဖတ်ဖို့ဆိုရင်တဘွားနဲ့တော့မလွန်လောက်ဘူးလို့ကွန်ဂရက်စာကြီးလိုက်ကသမိုင်းပညာရှင်ဂျွန်ခိုးကပြောပါရယ်သူဟာစာကြီးလိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြီးလိုက်နဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြီးလိုက်နဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေဒဏ္ဍာရီတွေအကြောင်းသူဟာနိုင်ရီပေါင်းများစွာပြပြနိုင်ပါရယ်မစ္စစ်ပက်ဖို့ဆိုတဲ့စာကြီးလိုက်ဝန်ထမ်းဟောင်းတယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြီးလိုက်ဇင်းညာလန်းတစ်ချောက်စာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ခိုးကပြောပါရယ်
But the legend is that he could tell you
စာအုပ်တွေဘယ်နေရာမှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးအောက်ထပ်ကခန်းနံပါတ်၄ကိုသွားစာအုပ်စင်ရဲ့၃လွှာအစွန်ဆုံးမှာရှာရင်ခမားလူကျင်တဲ့အစိမ်းအောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပ
ါစူးစောင်းထားတဲ့အထက်မှာ Thomas Jefferson ရဲ့စာအုပ်တွေလည်းပါပြီးတန်မိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စစ်ပွဲအတွင်းဗြိတိရှ်တပ်ဖွဲ့တွေကကွန်ဂရက်စာကြီးတိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက်ဂျက်ဖာဆင်ဟာစာကြီးတိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်းထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ်။
Green ribbon means that it's an original.
ဖေကျိုးစိမ့်နေတက်ထားတာကတကယ်မူရင်းစာအုပ်တွဲတွေပါ။တချို့နေရာတွေမှာတခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှားနေတုံးဆိုတဲ့သဘောပါ
။ကွန်ဂရက်စာကြီးတိုက်မှာဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွန်တွေကဘာမှာအစုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေပါဝင်မျက်မမြင်တွေအတွက်လက်နဲ့စမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်ဒါပေမဲ့လည်းဒီလောက်ကြီးမားတဲ့စာကြီးတိုက်မှာလိုအပ်ချက်တွေလည်းရှိနေသေးပါနေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ
် We add 10,000 items a day
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း 1,000 လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျာနေရာလွတ်အမြဲတမ်းရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ
နေရာသိမ်းမရှိတော့တာငွေကြေးနဲ့နောက်ဆုံးမဤပညာအသုံးချနိုင်ဖို့စတာတွေဟာစာကြည့်တဲ့အတွက်ခက်ခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရန်မုံတွေလက်ခံဖို့လဲကွန်ဂရက်လွှတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာအမေရိကန်ပြည်အောင်စုဟာတကဘာလုံးကရွှေပြောင်းအခြေချနေထိုင်ကြသူတွေရဲ့နိုင်ငံကြီးဖြစ်တယ်လို့နောက်ထပ်ရောက်လာတဲ့ဒုက္ခသည်တွေရဲ့ဘဝအဆင်ပြေချောမွေ့ဖို့အတွက်လဲနီလန်ပေါင်းစုံသုံးပြီးအကူအညီပေးနေကြပါတယ်။အမေရိကန်ပြည်အောင်စုကိုရွှေပြောင်းအခြေချလာကြသူတွေအနေနဲ့နောက်ခံယဉ်ကျေးမှုမတူကွဲပြားတဲ့အရက်မှာရှင်သန်စုံစည်းနိုင်ဖို့အတွက်ခစ်တီမော်ရီဟာထရက်ကားနဲ့ကော်ဖီဆိုင်လေးကိုဖွင့်ခဲ့တာပါ။ဘသူကမဆိုနွေနွေထွေးထွေးကြွဆိုပါတယ်လို့ကော်ဖီဆိုင်ဖွင့်လက်သူခစ်တီမော်ရီကပြောပါတယ
်။ I think people want to reach out to each other and if
you read the unit the u song jin ja de lo tin ma de long jong be kin ne nya le shi me a ya da le kaung a nan le kaung tat taung tat da le shi me so yin lu re la ja ma ba ta chang khu so yin yin jin mu nau khan ma tu ja de ba da paung song nai kan paung song ga lu re la ja ba de a khu lo mit da a sin ma ne chu so ra chang a long ga a la ru taung myan ja da ko twe ya ba de
အနီရောင်ကော်ဖီထရက်ကားနဲ့စတင်ကော်ဖီရောင်းချတဲ့စိတ်ကူးသည်ဟာအခုခါမှဆိုပိုကျေပြန့်လာပါတယ်။ Clarkston မြို့ကမတူခြားနာတဲ့အထွေအကြုံညင်ကျေးမှုတွေအကြောင်းသိခွင့်ရတာဟာအခွင့်အရေးကောင်းတစ်ခုဖြစ်တယ်လို့မော်ရီကဆိုပါတယ
်။ I've learned so much.
တခြားညင်ကျေးမှုတွေတော်တော်များများအကြောင်းလဲလေ့လာခွင့်ရပြီးအလကိုစီရှိကြတာကိုလည်းတွေ့ရပါတယ်။သူတို့ကိုတီးခြားထားပြီးတော့ခက်စိမ့်စိမ့်နေမယ်ဆိုရင်တော့သူတို့အကြောင်းသိနိုင်ဖို့အခွင့်အရေးလက်လွတ်ရမှာပါ။
စီးရီးယားကနေရောက်လာပြီးနှစ်လအကြာ2015ခုနှစ်ကတည်းကအာမက်အဇူခန်နီဟာဒုက္ခသည်ကော်ဖီဆိုင်မှာအလုပ်လုပ်လာတာပ
ါ I went through the program which
လောက်ကိုင်းတင်းနှန်းကျောင်းကတစင်းဒီကိုရောက်လာတာပါတင်းနှန်းမှာပြောင်းလဲစရာအတွေ့အကြုံတွေအများကြီးရပြီးဒီကစနစ်ကိုလည်းတင်ကြရပါတယ်အဲ့ဒီနောက်တစ်နှစ်ကြာမှာတော့ဒီမှာအလုပ်လုပ်ပြီးအတွေ့အကြုံတချို့ကိုလည်းပြန်ဝေမျှပေးပါတယ်
တခြားသူတွေကိုလည်းအခုလိုကူညီရတဲ့အတွက်ကိုကိုကိုယုံကြည်မှုပိုရှိလာတယ်လို့ကွန်ဂိုဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံကလာရောက်သူလီယွန်ရှွန်ဘာနာကပြောပါတယ
် I'm very glad so that I can try myself
ဒီနေ့ငါမဒုက္ခသည်တယောက်အနေနဲ့စူးစမ်းခွင့်ရတာရန်ဝန်သားပါတယ်တခြားဒုက္ခသည်တွေရဲ့လုပ်ငန်းတွေ့ကြုံတူးတက်အောင်နဲ့ဘာသာစကားတူးတက်လာအောင်ကူညီပေးရတာကိုလည်းဝမ်းသာပါတယ်
ဘာသာစကားပေါင်း60ကျော်ပြောဆို30ပြီးလူမျိုးပေါင်း148မျိုးနေထိုင်တဲ့ Clarkston မြို့မှာဆိုရင်ဒုက္ခသည်ကော်ဖီဆိုင်ဟာအရေးပါတဲ့ဆုံရက်တစ်ခုဖြစ်လာပြီးကမ္ဘာတစ်ဝှမ်းကလူမျိုးပေါင်းစုံအလုံးလာရောက်စုစည်းရနေရလဲဖြစ်ပါတယ်ခင်ဗျာမနက်ခင်းကော်ဖီတစ်ခွက်တောက်ပြီးနေ့သစ်ကိုစရတာဟာကော်ဖီကြိုင်နှင်းသက်သူတွေအတွက်တော့ဘဝရဲ့အစိတ်ပိုင်းတစ်ခုလို့တော့ဆိုရမှာပါဆူဒန်နိုင်ငံမှာငယ်စဉ်အရွယ်ကမိဘတွေနဲ့တကွဲတပြားဖြစ်ခဲ့ပြီးအခုအခါမှာအမေရိကန်နိုင်ငံသားဖြစ်နေတဲ့မန်ယန်ခါဟာလဲကော်ဖီထုတ်ပိုးရောင်းချပြီးဒုက္ခသည်တွေရဲ့အနာဂတ်ပိုတောက်ပလာဖို့ကြိုးစားခြင်းနေသူပ
ါ734 is a geographical
934ဆိုတာအီသီယိုးပီးယားကဒုက္ခသည်နှစ်သိန်းခွဲလောက်နေထိုင်တဲ့စခန်းရဲ့တည်နေရာအညွန်းဖြစ်ပါတယ်နေ့စဉ်နေ့တိုင်းသူတို့တွေရင်ဆိုင်ရတဲ့ဒုက္ခတွေကိုကျွန်တော်နားလည်ပါတယ
်တောင်ဆူရန်နဲ့နယ်စပ်ချင်းကလေးရဲ့အီသီယိုးပီးယားနိုင်ငံဂမ်ဘဲလာဒေသကဒုက္ခသည်စခန်းမှာခါဟာ73နှစ်ကြာနေခဲ့တာပါဆူဒန်နိုင်ငံကပြည်တွင်းစစ်ကြောင်းအသက်3နှစ်အရွယ်မှာသူဟာမိဘနဲ့ကွဲကွာခဲ့ပြီးတခြားကလေးငယ်2000လောက်နဲ့အတူ Lost Boys လို့ခေါ်ကြတဲ့နေရက်ဆွန့်ခွာပြီးမိတကွဲဖတကွဲဖြစ်ခဲ့ရသူတူဖြစ်လာပါတယ
်။ When I was 3 years old my
billet 3နှစ်လောက်အရွယ်မှာကျွန်တော်ရွာတိုက်ခိုက်ခံရပါတယ်။မြောက်ဆူဒန်ဆိုးရွားကရွာကိုမိရှို့ခဲ့ပါတယ်။ရွာမိလောင်တော့ကျွန်တော်တို့ကလေးတွေလည်းမိဘတွေလည်းကွဲပြီးတနေရာစီရောက်ကုန်ပါတယ်။အဲဒီနောက်အီသီယိုးပီးယားကိုရောက်ပြီးဒုက္ခတွေဖြစ်လာတာပါ။လမ်းတစ်လျှောက်မှာတော့ကလေးတွေတော်တော်များများသေဆုံးကုန်ပါတယ်။
မိုင်းတစ်ထောင်နီးပါးလမ်းလျှောက်ပြီးဒုက္ခသည်စခန်းမှာနေရတဲ့ခြောက်ခြားပွေအတွေ့အကြုံကိုခါကအခုလိုပြောပြပါရယ
် You feel every day
အဲ့ဒီမှာနေရင်တည်သွားနိုင်တာကြောင့်နေတိုင်းစိုးရင်ကြောက်လန့်နေရပါတယ်စားတော့အလုံးလောက်မရှိလို့စားလောင်မွတ်သိပ်ပြီးတော့လဲကလေးတွေတေကုန်ကြသလိုဝမ်းယောဂအပြင်တခြားယောဂတွေကြောင့်လည်းတေရပါတယ်တချို့ကလေးတွေလည်းနေရာအတီတကျနဲ့နေဖို့ဒုက္ခသည်စခန်းကထွက်ပြေးကြပြီးလမ်းမှာတည်ဆုံးကြရတွေလည်းရှိပါတယ်
အသက်16နှစ်အရွယ်မှာတော့ခါဟာအမေရိကန်ပြည်အောင်စုကိုဒုက္ခသည်အဖြစ်နဲ့တကူတဲလာခဲ့ပါတယ်။ဒါပေမဲ့လည်းဒုက္ခသည်စခန်းမှာရုန်းကန်နေရသူတွေကိုတော့သူကမမေ့ပါဘူး။ Virginia ပြည်နယ် Richmond မြို့ကကောလိပ်မှာနိုင်ငံတကာဥပဒေပညာရပ်ကိုသင်ကြားနေတဲ့တစ်ချိန်ထဲမှာပဲဒုက္ခသည်တွေရဲ့ဘဝကိုအများသိရှိနားလည်လာအောင်ဆောင်ရွက်ခဲ့ပြီးဆူဒန်ဒုက္ခသည်တွေကိုကူညီရေးအစီအစဉ်စတင်ခဲ့ပါတယ်
။ We want to focus on aid free.meaning
ဒုက္ခသည်တွေအနေနဲ့သူတို့ခြေထောက်ပေါ်သူတို့ရပ်နိုင်ဖို့ကျွန်တော်တို့အဓိကထားလှုပ်ဆောင်နေပါတယ်။ဒါကြောင့်မြစ်တွေထဲသွားငါးဖမ်းနိုင်အောင်ငါးဖမ်းပိုက်ကိုဝယ်ပေးပါတယ်။ခြံဆိုင်နိုင်အောင်ဖန်တီးပေးတယ်ဆိုရင်လည်းသူတို့ဘာသာစိုက်ပျိုးစားတောက်နိုင်ပါတယ်
။ဒုက္ခသည်ကလေးတွေရဲ့ပညာရေးအတွက်ကူညီခြင်းကြရတဲ့ဆိုရင်တော့ရမုံငွေအဖြစ်ရောင်းချတဲ့ခွန်သုံးလေးကော်ဖီခွက် ငါဖန်ပိုက်ဘောဘင်စတာတွေကိုလည်းဝယ်ယူနိုင်တယ်လို့ခါကပြောပါတယ်ခင်ဗျာ
။ကိုအောင်ရဲ့သုဒ္ဓဆိုရင်အမေရိကန်တခွင်အစီအစဉ်ပြီးမှာတော့သိပ္ပံနဲ့နီးပညာကဏ္ဍကိုဒေါကင်မျိုးသက်ကအစီအစဉ်တင်ဆက်မှာဖြစ်ပါတယ်ခင်ဗျာ။
ကတားဟင်းလင်းပြင်တဲ့ကိုကြည့်ရင်ကဘာနဲ့ဝေးတဲ့နေရာမှာရှိတဲ့ကျဲတွေဂျိုးတွေကိုမျက်စိနဲ့ရေးရေးမြင်နိုင်ပါလေ။ဒါပေမဲ့ကဘာနဲ့တိတ်ပြီးမဝေးလာတဲ့ကဘာပတ်လမ်းနဲ့ရှိတဲ့လူတွေပြစ်တင်ထားတဲ့အမှတ်တွေကိုတော့သတိထားမိကြမှာမဟုတ်ပါဘူး။အာကာသထဲမှာအမှိုက်ဖြစ်နေသွားပြီးစုပုံနေတဲ့စွန့်ပစ်ပစ္စည်းတွေရဲ့အန္တရာယ်ကို NASA အာကာသစူးစမ်းရေးဌာနကဒေါက်တာပရေသာတင်ကပြောပြပေးမှာပါ။အမှိုက်ဖြစ်လာတဲ့အဆွန့်ပစ်ပစ္စည်းတွေအာကာသထဲကိုဘလို့ရောက်လာတယ်ဆိုတာကစပြီးကြည့်ရအောင်ပါ
1959ခုနှစ်လွန်ခဲ့တဲ့အနှစ်60ရရှားကနေပဲပထမအဦးဆုံးအောင်မြင်စွာဒီ Sputnik ဆိုတဲ့ဂျိုတူကိုပြစ်တင်ခဲ့တဲ့အချိန်ကစပြီးပေါ့နော်အခုချိန်မှာကမ္ဘာပေါ်မှာနိုင်ငံပေါင်း40ကျော်ကတင်ထားတဲ့ဂျိုတူတွေအလုံးပေါင်း 9,000 လောက်ရှိပါတယ်2013ခုနှစ်မှန်ကျဲအရဆိုလို့ရှိရင်9000လောက်ရှိတဲ့အထက်ကနေပြီးတော့3500 3600လောက်ဟာကဘာကိုပတ်နေသေးပါပဲဒါပေမဲ့1000ကျော်လောက်ကပဲတကယ်တမ်းအလုံးလုံးနေတဲ့ဂျိုတူတွေဖြစ်ပါတယ်ကြံတဲ့2500လောက်ကဟိုဘက်ထရီအားကုန်သွားတာဆက်ချွေရင်းသွားတာဆိုပြီးတော့မှတုံးလို့မရတဲ့ဂျိုတူတွေပါပါတယ်ဂျိုတူတွေမကပါဘူးတင်ထားတဲ့ဟာအာကာသတုတေသနလေးလာရေးကိရိယာတွေပါတယ်ဥပမာအပြင် Hubble အာကာသမှန်ပြောင်းပါနောက်အင်္ဂါဂျိုလို့ဘာလို့လွတ်တင်ထားတဲ့အင်္ဂါဂျိုပတ်လန်းတဲ့ဂျိုတူတွေလည်းပါတယ်ဒါတွေအကုန်လုံးကအာကာသလာရောက်နေတဲ့အလုံးလုံးနေတာအလုံးမလုံးတဲ့သိပ္ပံပစ္စည်းတွေပါအဲ့ထဲမှာတုံးလို့မရတဲ့ပစ္စည်းတွေပြက်သွားတဲ့ပစ္စည်းအပိုင်းအစတွေအာကာသတွေကိုလွတ်တင်လိုက်တဲ့ဂျိုတူနောက်ဆုံး stage final stage ကပစ္စည်းတွေအဲ့ဒါဂျိုတူရဲ့ပစ္စည်းတွေနောက်ပြီးတော့ဂျိုတူရဲ့အပိုင်းအစတွေအာကာသလေးလာစူဇန်ရေတုတေသနဥပမာအဖြစ်အပြည့်ဆိုင်ရာအာကာသစခန်းဆိုပါဆို International Space Station အဲ့ဒါတွေကမတုံးတော့တဲ့ပစ္စည်းတွေပုံစံတဲ့ပစ္စည်းတွေလည်းအာကာသတွေကိုသူတို့ပြစ်ထုတ်လိုက်ပဲအဲ့ဒါတွေကအများများလာပါပြီ
အာကာသထဲမှာအမှိုက်ပမာဏကဘယ်လောက်ရှိနေပါသလဲ
အခုလောလောဆယ်လက်တီးစုပ်ပမာဏလောက်ရှိတဲ့ကဘာကနေပြီးတော့လှမ်းပြီးတော့မှန်ပြောင်းနေတဲ့တေချာ track လုပ်ပြီးတော့တေချာလိုက်ပြီးတော့သူတို့သွားတဲ့လမ်းကြောင်းတွေလိုက်ကြည့်လို့ရတာလက်တီးစုပ်ပမာဏတွေကြီးတဲ့ဟာတဲ့1000 2000လောက်ရှိတယ်ဒါတွေကိုကဘာအပေါ်မှာရှိတဲ့နိုင်ငံတော်တော်များများကနေလိုက်ပြီးတော့သူတို့ဒီအမှိုက်သွားလမ်းကြောင်းတွေလိုက်ပြီးတော့ track လုပ်နေပါတယ်ကြည့်နေပါတယ်တူတဲ့တေးတဲ့ဒီလက်တီးစုပ်တဲ့တေးတဲ့တလက်မလက်မဝက်လောက်ကနေပြီးတော့လက်တီးစုပ်မရှိချီလောက်စွန့်ပစ်ပစ္စည်းအလေးအလွန့်အမှိုက်တရားအလုံးပေါင်း9သိန်းမကရှိတယ်လို့ကမှန်းထားပါတယ
်ဒီအာကာသတဲကအမှိုက်တွေအန်ဒီကတိတ်မသေးလာပါဘူ
းခက်တာကသူကဒီတိုင်းနေနေတာမဟုတ်သူတို့ကကဘာပတ်လမ်းကြောင်းထဲမှာပတ်နေတဲ့အတွက်ကဘာအထက်မိုင်200နဲ့မိုင်900ကြားလောက်မှာပတ်နေတဲ့ဟာမှာသူ့ရဲ့အချိန်ကတနာယူမိုင်18000လုံးနဲ့လေပတ်နေပါတယ်အဲ့တော့တစ်ချိန်ကြာလို့ရှိရင်တော့ကဘာဆွဲအားနဲ့တပြေးပြေးကဘာလေးထုတွေရဲ့မိုင်200အောက်ကိုရောက်လာတာနဲ့သူကကဘာကိုပတ်ပြီးပြန်အကြမှာတော်တော်များများကဘာလေးထုတွေကမြူမုံလေးနဲ့တိုက်ပြီးတော့မိလောင်ပြီးပြည့်ကျသွားပါတယ်ဒါပြီးပင်အားလုံးလောင်ကျွမ်းမသွားဘဲနဲ့ကဘာကိုပြန်ကျလာတဲ့အပိုင်းအစတွေလည်းရှိပါတယ်အဲ့တော့ပြန်ကျလာတဲ့အပိုင်းအစတွေကဒူးတယ်ကြီးပြီးအချိန်ကြီးမှစွာနဲ့အောက်ကိုပြည့်ကျတဲ့အတွက်ကမ္ဘာမှာရှိတဲ့လူသားတွေနေတဲ့နေထိုင်ရာပတ်ဝန်းကျင်တွေမှာဆိုလို့ရှိရင်အသက် OAC စိတ်အန္တရာယ်တွေအများကြီးရှိပါတယ်။ရှိလဲရှိခဲ့ပါတယ်ရှိလဲရှိအောင်မှာပါ
။လွတ်တင်ထားတဲ့ပစ္စည်းတွေအာကာသထဲမှာပဲပျက်စီးနိုင်တယ်လို့နောက်ထပ်ထပ်ပြီးလွတ်တင်စရာနေရာမရှိတဲ့ပြဿနာကိုကြုံရနိုင်ပါတယ်
။လွတ်တင်ထားတဲ့ဒီလက်ပတ်အလုံးလုံးနဲ့ဂျိုတူတွေတိတ်ပံပစ္စည်းတွေကတစ်ခုနဲ့တစ်ခုတိုက်မိတာဒါမှမဟုတ်လို့ရှိရင်အရင်အလေအလွဲ့အနေနဲ့အခုလေပတ်နေတဲ့ဂျိုတူတွေတိတ်ပံကရိယာတုံးနေသေးတဲ့ဆက်ပစ္စည်းနဲ့တိုက်မိတဲ့အခါကြလို့ရှိရင်ဒီတုံးနေတဲ့ပစ္စည်းတွေကပြတ်သွားပါတယ်ဥပမာအားဖြင့်လွန်ခဲ့တဲ့15နှစ်လောက်က Hubble အာကာသစူးစမ်းလေ့လာရေးမှန်ပြောင်းတာသူ့မှန်ကချိန်ဆတာလွဲနေတဲ့အတွက်ကမ္ဘာပေါ်ပြန်ယူလာပါတယ်ကမ္ဘာပေါ်ရောက်ပြီးကြည့်လိုက်တဲ့အခါကျတော့ဒီ Hubble Telescope ရဲ့ဒီအဝေးကြီးမှန်ပြောင်းကိုအလုံးလုံးဖို့အတွက်ဆိုလာပြားတွေရှိအဲ့ဆိုလာပြားတွေကပဲ့နေတာရေပေါက်နေတာတွေတွေ့ရပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်အဲ့ဒီအာကာသထဲကိုရောက်နေတဲ့ကုဏဂျူဒူတွေစက်ပစ္စည်းတွေအပိုင်းအစတွေကနေအချိန်နဲ့တိုက်မိပြီးပြက်လို့ပါ အဲ့တော့တစ်ချိန်ကြာလို့ရှိရင်အာကာသစူဇန်လေးလာဖို့အတွက်ကိုဂျူဒူတွေကနောက်လည်းတင်နေအောင်ပါပဲဘိုလီဝတာလေးလာရေးအတွက်တော်လကောင်သိပ္ပံပညာလေးလာရေးအတွက်တော်လကောင်အာကာသလေးလာရေးအတွက်တော်လကောင်ဒါမှမဟုတ်ဆက်မှုလည်းမှုနီးပညာတိုးတက်မှုအတွက်နောက်ဆိုလို့ရှိရင်အာကာသထဲမှာစက်ယုံတွေထောင်ကြအောင်ပါပါဒါအပြင်နိုင်ငံတိုင်းနိုင်ငံတိုင်းကဆက်တွေ့ရေးဂျူဒူတွေလွတ်တင်နေပါပြီဘမပြည်လည်းလွတ်တင်တော့မယ်ထင်ပါတယ်အဲ့တော့ဒါဒီသိပ္ပံများလာလို့ရှိရင်များလာတဲ့နေ့အများသူတို့ပြတ်သွားလို့ရှိရင်ဒီတိုင်းပဲထားလို့မရတော့ဘူး။နောက်ထပ်လွတ်တင်စရာနေရာလည်းမရှိတော့ဘူး။အောက်ကိုပြန်ကျလင်လည်းလူတွေကိုဒုက္ခရောက်မယ်ဆိုတာကိုနိုင်ငံတော်တော်များများအရန်ကိုစဉ်းစားလာကြပါပြီ
။အခုတော့ဒီအာကာသအမှိုက်တွေကိုရှင်းလင်းဖို့အတွက်စူးစမ်းနေပါပြီ
။ဒီအာကာသအမှိုက်တဲ့ပစ္စည်းတွေကိုဘယ်နည်းဘယ်ပုံနဲ့အာကာသထဲမှာပဲရှင်းလင်းပြီးထုတ်ပြလိုက်မလဲ။ဂျိုဒူအဟောင်းအပစ္စည်းတွေကိုကမ္ဘာလေတုတွေကိုစိတ်ချတဲ့နေရာကိုပြန်ဆွဲလာပြီးတော့မီးလောင်ပြီးပြက်ကျသွားတဲ့အထိစိတ်ချတဲ့နေရာကိုရောက်တဲ့အထိဘယ်လိုဆွဲချလာမလဲဆိုတဲ့နည်းတွေကိုအများကြီးအသုံးပြုနေကြပါတယ်ဒီပစ္စည်းတွေကိုဘယ်နည်းနဲ့ဖယ်မလဲဆိုတဲ့ဟာကိုစပြီးတော့သူတေသနာလုပ်တာကြာပါပြီ10နှစ်15နှစ်မကတော့ဘူးအဲ့ဒီထဲမှာအမေရိကန်နိုင်ငံက University of Colorado က Pulse Electron Gun လို့ခေါ်ပါတယ်။သူကဒီ electronic အင်အားပေါင်းများစွာနဲ့ပြက်နေတဲ့ဂျိုဒူတွေအစိတ်ပိုင်းတွေကိုသူကလှမ်းပြီးတော့ပြစ်လိုက်ပြီးတော့အဲ့ဒီနေရာကနေပြီးတော့မှသူအရှိန်နဲ့အောက်ကိုပြန်ထိုးကျသွားအောင်ဖြုတ်တဲ့နည်းကိုသူတို့အခုစဉ်းစားနေပါတယ်။ European Space Agency ကလည်းဒူးတဲ့တိတ်ကြီးတဲ့ဂျိုဒူအဟောင်းတွေကိုသူတို့အလှမ်းပြီးတော့ဖမ်းယူပြီးကမ္ဘာလေတုမိုင်200နီးပါးလောက်ဆွဲယူလာပြီးမီးလောင်ပြီးပြက်ကျသွားအောင်လုပ်တဲ့နည်း2023ခုနှစ်မှာစာစမ်းမှာဖြစ်ပါတယ်ဂျပန်အာကာသအေဂျင်စီ JAXA လည်းဒီ electrodynamic နည်းနဲ့တန်လိုက်စက်ကွင်းနဲ့မြှုပ်ပြီးအဲ့တန်တဲ့တွေကိုရအောင်ဆွဲယူလိုက်ပြီးတဲ့အခါကျတော့မှလွှတ်ချလိုက်မယ်ပေါ့နော်တချို့ကြတော့လေဂျူဒူအဟောင်းတွေကိုမှိန်းနဲ့ထိုးလိုက်မယ်နောက်ဂျူဒူတစ်ခုကနေသူ့ကိုလမ်းကြောင်းမှန်နေနေရာကိုဆွဲယူသွားပြီးပျက်စီးသွားအောင်လုပ်တဲ့နည်းနောက်တနည်းပိုက်ကွန်ကြီးတွေနဲ့မိုင်50 100လောက်ရှိတဲ့ပိုက်ကွန်ကြီးတွေနဲ့တည်သွားပြီးတနည်းကြတော့မှကဘာပတ်လန်းကြောင်းနဲ့မီးလောင်ကြီးပျက်စီးသွားတဲ့အထိရောက်သွားဖို့အတွက်ကိုသူတို့စူးစမ်းနေကြပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းဘက်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲကျင်းလာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးပါမယ
်တော့ကင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍဖြစ်ပါတယ်ခင်ဗျာVOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို DVB ရဲ့ရုပ်သံမှာလည်းပြန်လည်ထုတ်လွှင့်ပေးနေတာမို့စောင့်မျှော်ရှုစားနေပါတယ်။ကုရောသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကတစ်လှည့်ပြောပြပေးပါအောင်ဗျာ
။အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့ဦးတွစ်ဆုံမှုပြင်ဆင်မှုတွေတိုးတက်လာနေတဲ့အပေါ်တရုတ်နိုင်ငံကဝမ်တာချိုးဆိုကြောင်းပြောကြားလိုက်ပြီးဒီတွစ်ဆုံမှုကနေရလကောင်းနေထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်နေတဲ့အကြောင်းတရုတ်နိုင်ငံကြီးဌာနပြောခွင့်ရကဒီကနေ့ပြောပါတယ်။အလားတူပဲဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းအမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့ရဲ့လာမယ့်ထိပ်သီးဆွေးနွေးပွဲအပေါ်သူ့အနေနဲ့မျှော်လင့်ချက်အခိုင်အမာရှိတဲ့အကြောင်းဒီကနေ့ပဲသတင်းတော်တွေကိုပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာရောက်ရှိနေတဲ့အိန္ဒိယပြည်ပရေးရာဝန်ကြီးဆူရှမာစွာရာရှာနိုင်ငံတော်အတမင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့ဒီကနေ့မနက်ပိုင်းမှာတွေ့ဆုံပြီးနိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။အလားတူပဲဝန်ကြီးစွာရာရှာတမတော်ကာကွယ်ရေးဦးစီးချုပ်အဘိုးချုပ်မူဂျီမင်းအွန်လိုင်းနဲ့လည်းဒီကနေ့နေ့လယ်ပိုင်းကတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံဟာမြန်မာနိုင်ငံလို့ရာဘစိတ်ကြွဆေးပြားဆယ်တန်းနဲ့တရုတ်ဒစိတ်တက်လက်ဖက်ချောက်ထုတ်တွေထဲမှာဖွဲ့ပြီးထည့်လာတဲ့ခရစ်စတမက်စိတ်ကြွဆေးတန်တဝက်နိဘကိုဘန်ကောက်မြို့ကကားတန်းတစ်ခုထဲမှာဖမ်းဆီးမိလိုက်တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ဒေါ်လာ45သန်းနိဘတာမှုရှိတဲ့မွေးရည်ဆေးတွေကိုထိုင်းနိုင်ငံရဲ့မွေးရည်ဆေးဝါလမ်းကြောင်းဖြစ်တဲ့ထိုင်းနိုင်ငံလယ်ပိုင်းအယုဒိယကိုဖျက်ပြီးဘန်ကောက်မြို့ကတစ်ဆင့်မလေးရှားနိုင်ငံတောင်ပိုင်းကိုတင်ပို့ချိန်မှာဖမ်းဆီးရမိလိုက်တာဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်တဲ့မဟာတရားမိုဟာမက်ကရွေးကောက်ပွဲကာလအတွင်းသူပေးထားခဲ့တဲ့ဂတိအတိုင်းအတိုက်ခံကောင်းဆောင်အန်ဝါအီဘရာဟင်လူငင်းချမ်းသာကွင်းရအောင်ဆောင်ရွက်သွားဖို့အစဉ်သင့်ရှိတဲ့အကြောင်းဒီကနေ့ပဲပြောကြားလိုက်ပါတယ်။မစ္စတာမဟာတရားဟာဝန်ကြီးချုပ်တဲ့အဖြစ်နဲ့မနေ့၁၀ရက်နေ့ကကြံသစ္စာကျင်းပခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရည်မှုကကိုအောင်ဖြစ်ပြီးအတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့Nick Ivanov ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00 အထိ line millimeter 24 25 32 51တို့ကနေထုတ်လွှင့်ခဲ့တာပါတော်ရရှင်တွေအားလုံးတော့ကကင်းဝေးပြီးပျော်ရွှင်ပွဲရအချိန်တွေကိုပိုင်ဆိုင်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington. Welcome to the